Welcome to the Voice of America in Burmese.
Minglamine Kim Asa, Washington Review American Tangan. Natown is a Jalila Sekonye, Taujani Menakin season ago, Nemasano de Menet, Chonaigani Kunanaiti, Lainomita Nesseli Lizen and Azit, Lainamita Tia Guzerugani, Tolan Beni Babi, Jama Kimu Taba. ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာကျက်တဲ့ပြည်နယ်မှာကမ္ဘာတစ်လောကဆက်သုံးထန်းခွဲကျော်ရှိနေပြီးအမေရိကန်နိုင်ငံမှာတော့သုံးထန်းခွဲကျော်နဲ့အများဆုံးဖြစ်နေတယ်လို့အမေရိကန်ဂျွန်ဟော့ပကင်းစ်စစ်တမ်းမှာဖော်ပြထားပါတယ်။နောက်ထပ်အကူးစက်ခံသူအရေအတွက်လည်းတိုးလာနေပြီးဒီနေ့ကို6000ကျော်အကူးစက်ခံရတဲ့အတွက်အမေရိကန်နိုင ယ်မှာတော့ဗိုလ်ဟုနေကတင်းအတွင်းဒီယောဂါကြောင့်တင်းဆွမ်းရသူ50ဖြစ်သွားတဲ့အတွက်ပြည်နယ်အုပ်ချုပ်ရေးမှူးကချက်တပရင်းနေမှာစတင်တက်ရောက်တဲ့ဒေသခံတွေနှာခေါင်းစည်းမတက်မနေရအမိန့်ကိုထုတ်ပြန်ခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာလည်းဒီယောဂါကူးစက်မှုတိုးလာနေတာပါ။အလုပ်လက်မဲ့နှုန်းကလည်း22နှစ်အတွင်းအမြင့်မားဆုံးအခြေအနေကိုရောက်လာပြီးလူပေါင်းတသန်းလောက်အလုပ်လက်မဲ့ဖြစ်သွားတာပါ။တစ်ချိန်တည်းမှာပဲဂျပန်နိုင်ငံမှာတော့တိုကျိုမှာ24နှစ်အတွင်းယောဂကုသခံရသူ280ကျော်ဖြစ်သွားပြီးစံချိန်တင်သွားတယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။တောင်အာဖရိကနိုင်ငံကလည်းဒီယောဂကုသခံရသူ3သိန်းကျော်နဲ့ကမ္ဘာမှာဆက်ထမမြောက်အများဆုံးနိုင်ငံဖြစ်နေတာပါ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနဲ့ကုသနည်းဆိုင်ရာသုတေသနလုပ်နေတဲ့အနောက်နိုင်ငံတွေကကုမ္ပဏီတွေနဲ့သုတေသနဌာနတွေရှိကအချက်လက်တွေကိုခိုးယူဖို့ရုရှားကစိုက်ဘာဖောက်ထွင်းမှုတွေအကြီးအကျယ်လှုံ့ဆော်နေတယ်လို့ American Britain နဲ့ကနေဒါအရာရှိတွေကဆွဆဲကြပါတယ်။ဒီစိုက်ဘာဖောက်ထွင်းမှုဟာဖေဗရီလကစတင်ခဲ့တာဖြစ်ပြီးအခုထိလည်းလှုပ်ဆောင်နေဆဲဖြစ်တယ်လို့သုံးနိုင်ငံအစိုးရတွေပူးတွဲထုတ်ပြန်တဲ့ညင်ကြက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့ကနေဒါနိုင်ငံတွေကစိုက်ဘာလုံခြုံရေးဌာနတွေနဲ့လက်တွဲဆောင်ရွက်နေတဲ့ဗြိတိန်နိုင်ငံစိုက်ဘာလုံခြုံရေးဌာနကညင်ကြက်ထုတ်ပြန်တာဖြစ်ပြီးဒီဖောက်ထွင်းတိုက်ခိုက်မှုကိုကိုယ်စီပဲလို့အမည်ဝက်ပေးထားတဲ့ Russian Cyber ဖောက်ထွင်းအဖွဲ့ APT29 ကလှုပ်ဆောင်တယ်လို့ဖော်ပြထားပါတယ်။ဒီဖွဲ့ဟာအစိုးရအဖွဲ့တွေတန်တမန်တွေတက်သည့်ပညာရှင်တွေကျန်းမာရေးနဲ့စွန့်ရဆိုင်အဖွဲ့အစည်းတွေကိုပြစ်မှတ်ထားပြီးဒီဖွဲ့အစည်းတွေရှိကအချက်လက်တွေထောက်လှမ်းမှုလှုပ်ဆောင်နေတာကာလအတော်ကြာပြီဖြစ်ကြောင်းနဲ့ဒီဖွဲ့အန်ဒီယေဂိုလူတိုင်းအလေးနဲ့ထားကြဖို့ American မျိုးသားလုံခြုံရေး Agency Cyber လုံခြုံရေးဆိုင်ရာအကြီးအကဲကညင်ညာချက်မှာပြောဆိုထားပါတယ်။အခုလိုအတိုက်ခိုက်ခံရတာအတွက် American မျိုးသား Cyber လုံခြုံရေးဘုတ်ဌာနအကြီးအကဲကလည်းရှုံချလိုက်ပြီးကိုစီပဲအဖွဲ့ဟာရုရှားထောင်လိုင်းအဖွဲ့အစိပ်ပန်းတစ်ခုဆိုတာတေချာသလောက်ပဲလို့ပြောပါရယ်ကိုရိုနာဗိုင်းရပ်စ်ယောဂါဆိုင်ရာသုတေသနအတွက်အကာအကွယ်ပေးနိုင်ဖို့ American Britain နဲ့ Canada သုံးနိုင်ငံကအကြိုးစားနေကြတာဖြစ်ပြီးဆေးကုမ္ပဏီတွေတက္ကသိုလ်တွေနဲ့တခြားသုတေသနဌာနတွေအတွက် Cyber လုံခြုံရေးဆိုင်ရာအကြံပေးချက်အသစ်တွေကိုထုတ်ပြန်ကြပါတယ် November American သမ္မတရွေးကောက်ပွဲမှာ Republican Party ရဲ့သမ္မတလောင်းဖြစ်အမည်တင်သွင်းတာကိုသမ္မတ Donald Trump လက်ခံမှုရှိတဲ့RNC Republican Party ညီလာခံကို Florida ပြည်နယ် Jacksonville မှာဩဂုတ်လကျင်းပတဲ့အခါတက်ရောက်သူအရေအတွက်ကိုကန့်သတ်ဖို့ပါတီကစီစဉ်နေပါတယ်။ Florida ပြည်နယ်တလော COVID-19 ကူးစက်မှုတဟုန်လို့မြင့်တက်ချိန်မှာအခုလိုညီလာခံကျင်းပမှာလည်းဖြစ်ပါတယ်။လေးရချာကျင်းပမဲ့ဒီညီလာခံမှာ၃ရက်အတွင်းအခမ်းအနားတွေကိုလူပေါင်း2500လောက်ဒါမှမဟုတ် RNC ကိုယ်စားလှယ်တွေသာတက်ရောက်ဖို့အတွက်ညီလာခံအတွက်အစီအစဉ်လုပ်နေတဲ့ပါတီအကြီးအကဲကအဖွဲ့ဝင်တွေစီပေးပို့တဲ့စာမှာဖော်ပြထားပါတယ်။စရုပ်ထားနေမှာတော့သမ္မတထရန့်မင်ကုန်းပြောမယ်လို့ခံမှန်းရပြီးဒီပွဲကိုတော့ RNC ကိုယ်စားလှယ်တွေအနေနဲ့ဧည့်သည်တဦးစီခေါ်ယူခွင့်ရှိမှာဖြစ်ပြီးတခြားကိုယ်စားလှယ်တွေလည်းတက်ရောက်နိုင်မှာဖြစ်တဲ့အတွက်တက်ရောက်သူစုစုပေါင်း6000ကနေ9000ကျားရှိမယ်လို့ခံမှန်းထားပါတယ်။ American နဲ့သဘောတူထားတဲ့အတိုင်းလှုပ်ဆောင်နေတဲ့ Afghan အစိုးရနဲ့အကျဉ်းသားလဲလှယ်ရေးအစီအစဉ်ရ Afghan လုံခြုံရေးတပ်သား845ယောက်ကိုပြန်လွှတ်ပေးခဲ့ပြီးဖြစ်တယ်လို့ကျန်155ယောက်ကိုလည်းပြန်လွှတ်ပေးဖို့လုပ်နေတယ်လို့တာလီဘန်တွေကချက်တပရီနေမှာပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအပြစ်ခံရစေးတီမြဲအောင်အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအများဆုံးကျင်းပနိုင်ရတဲ့အမေရိကန်လက်မှတ်ရေးထိုးထားတဲ့သဘောတူစာချုပ်တိုင်းတာလီဘန်တွေဘက်ကအပြစ်ဝါလုပ်နေတယ်လို့တာလီဘန်ပြောခွင့်ရကပြောပါတယ်။ဒါအပြင်သဘောတူစာချုပ်အရအာဖဂန်အစိုးရကတာလီဘန်ချင်းသား9000ကိုပြန်လွှတ်ပေးရမှာဖြစ်ပေမဲ့အခု4050ပဲပြန်လွှတ်ပေးသေးတယ်လို့လည်းပြောပါတယ်။စပိန်နိုင်ငံအရှေ့ပိုင်းအာရဂန်ဒေသမှာအမွှေးရှည်မွေးပါမွေးမြူရေးခြံမှရှိတဲ့မွေးပါတွေမှာအများစုကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတာကြောင့်အကောင့်တသိန်းနီးပါးလောက်ကိုတုတ်တင်ဖို့ဒေသဆိုင်ရာကျန်းမာရေးတာဝန်ခံတွေကချက်တပရင်းနေမှာအမိန့်ပေးခဲ့ပါတယ်။ မရစ်မအရှိဘက်မိုင်တရအစိတ်လောက်မှာရှိတဲ့ဒီချမ်းမှာအလုတ်သမားခွန်ကိုဒီယောဂအခုဆက်ခံရတဲ့နောက်မွေးပါတွေကိုပြည့်ပြည့်ချာချာစောင့်ကြည့်ကြတာဖြစ်ပြီးဒီထဲမှာ80ရာခိုင်နှုန်းကအခုဆက်ခံရတာတွေ့ရတဲ့အတွက်အခုလိုတုတ်တင်ဖို့ဆုံးဖြတ်ရတာဖြစ်ကြောင်းဒေသစိုက်ပျိုးမွေးမြေဌာနအကြီးအကဲကပြောပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.13 ဘိုင်းနိုမီတာ40 kHz 9.13 ဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုကျွန်တော်ရဲမတော်ကဆက်လက်ကြီးညာတော့ပါမယ်ဇူလိုင်လ9ရက်နေ့ကတရုတ်ကပလန် BRI စီမံကိန်းအတွက်မြန်မာနဲ့တရုတ်နိုင်ငံကြားပုံမပူပေါင်းဆောင်ရွက်ရေးကိစ္စဗီဒီယိုကတစ်ဆင့်ဆွေးနွေးခဲ့တယ်လို့တရုတ်သတင်းဌာနတခုကဇူလိုင်16ရက်နေ့မှာဖော်ပြထားပါတယ်။အဲ့ဒီအစည်းအဝေးကိုဒေါန်ဆန်းစုကြည်ကတက္ကသိုလ်သဝင်လွှာပေးပို့ခဲ့ပြီးတရုတ်နိုင်ငံပြည်နယ်တိုင်းအစ်စ်ဒေသဆိုင်ရာနယ်မြေတွေအကြားပူပေါင်းဆောင်ရွက်ရေးကိုမဟာဗျူဟာမြောက်လက်တွဲဖော်အစီအထီရအောင်ဆောင်ရွက်ဖို့မြန်မာနဲ့တရုတ်နိုင်ငံစလုံးကအားပေးနေကြတယ်လို့သဝင်လွှာမှာရေးသားထားပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်နဲ့မြန်မာနိုင်ငံမန္တလေးတိုင်းတို့ကြားတရုတ်ကပလန် BRI စီမံကိန်းတွင်းပြင်ဆောင်ရွက်ဖို့အတွက်အဲ့ဒီအစည်းအဝေးကိုတရုတ်ကွန်မြူနစ်ပါတီဘုတ်ကော်မတီနိုင်ငံရေးရာဌာန IDCPC ကဦးဆောင်ကျင်းပခဲ့တာဖြစ်ပါတယ်။ IDCPC ရဲ့ဝန်ကြီးဆုံးတောင်းယူနန်ကွန်မြူနစ်ပါတီထွေထွေတည်ရမှုချန်ဟောင်းနဲ့မြန်မာနိုင်ငံဆိုင်ရာတရုတ်အသံမှကြီးနဲ့အတူမြန်မာနိုင်ငံဘက်က NLD ပါတီဒုတိယဥက္ကဋ္ဌလည်းဖြစ်မန္တလေးတိုင်းဝန်ကြီးချုပ်လည်းဖြစ်သူဒေါက်တာဇော်မြင့်မောင်နဲ့ကုသရေးဝန်ကြီးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသားမြင့်တို့အတူပါဝင်တက်ရောက်ကြပါတယ်။စီးဝေးမှာဆွေးနွေးတဲ့အကြောင်းအရာတွေကိုအသေးစိတ်မဖော်ပြထားပေမဲ့မြန်မာနဲ့တရုတ်အာဏာရပါတီတွေအချင်းချင်းကြားပူးပေါင်းဆောင်ရွက်ရေးလမ်းကြောင်းတစ်ခုကိုချမှတ်ဖို့တရုတ်ကပလန် BRI စီမံကိန်းပူးပေါင်းဆောင်ရွက်ရေးတွန်းပြလောက်ကင်ဖို့နဲ့တစ်ဖက်အကျိုးစီးပွားဖြစ်ထွေးရေးလုပ်ငန်းတွေအချိန်မြင့်လှုပ်ဆောင်ဖို့ဒီစီးဝေးကိုကျင်းပတာလို့တရုတ်ဘက်ကပြောပါရခင်ဗျာ။မြန်မာနိုင်ငံမှာဇူလိုင်လ16ရက်နေ့က COVID-19 တက်ခွဲနမူနာ1620ကိုစစ်ဆေးခဲ့တဲ့အထက်ကလူနာသစ်2ဦးတွေ့ရှိကြောင်းထပ်ပြီးအတည်ပြုလိုက်တဲ့အတွက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်340နီးပါးရှိသွားပြီဖြစ်ပါတယ်။အတည်ပြုလူနာသစ်2ယောက်ထဲက24နှစ်အရွယ်မျိုးသားကထိုင်းနိုင်ငံကပြန်လာသူဖြစ်ပြီး28နှစ်အရွယ်မျိုးသားကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကဖြစ်ပြီးပြပခီးသွားရာဇဝင်မရှိသူဖြစ်ပါတယ်။သူတို့ကိုအသွာလာကန့်သတ်စောင့်ကြည့်ထားတာပါ။အခုချိန်ထိမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးစစ်ဆေးမှုပေါင်း 38,000 ကျော်ပြည့်လုခဲ့တဲ့အထက်ကအခုနောက်ဆုံးလူနာသစ်တဦးပါဝင်ကူးစက်သူစုစုပေါင်း339ဦးရှိတယ်လို့ကျန်းမာရေးအားစားဝန်ကြီးဌာနကထုတ်ပြန်ကြေညာခဲ့ပါတယ်။ရောဂါကူးစက်ခံရသူတွေထဲကလူ190ကရောဂါကင်းစင်သွားပြီဖြစ်ပြီးသေဆုံးသူက6ဦးရှိပါတယ်။မြန်မာနိုင်ငံမှာမကြခင်ပြန့်ဖွှန်းတော့မဲ့အခြေခံပညာကျောင်းတွေနဲ့ပတ်သက်ပြီးကျောင်းတွေမှာ COVID-19 ကူးစက်မှုမရှိစေရင်ပညာရေးနဲ့ကျန်းမာရေးတာဝန်ရှိသူတွေနဲ့အတူကျောင်းသူကျောင်းသားတွေနဲ့မိဘဆရာတွေအားလုံးပူးပေါင်းဆောင်ရွက်ကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာမြင့်ထွေးကမနေ့မနေ့ပိုင်းကဗီဒီယိုကတစ်ဆင့်ပြုလုပ်တဲ့ဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံကကြီးလက်ဒေသတွေမှာ COVID-19 ရောဂါကူးစက်မှုနှုန်းမြင့်တက်နေချိန်မှာပဲတနိုင်ငံလုံးအတိုင်းအတာနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူကပြည်ချတာပရိဒီအထိတသန်းဒီပါရှိလာနေပြီဖြစ်ပါတယ်။ဒါကြောင့်အာဏာပိုင်တွေကပြည်내အတော်များများမှာအသွာလာကန့်သတ်ချက်တွေကိုပြန်ပြီးချမှတ်နေရပြီဖြစ်ပါတယ်။မနေ့က COVID-19 ရောဂါပိုးတွေ့ရှိသူလူနာသစ်32,000ကျော်ရှိတာကြောင့်စုစုပေါင်းကူးစက်ခံရသူ96,800ကျော်နဲ့သေဆုံးသူ14,000ကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ကြေညာခဲ့ပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 ကူးစက်မှုနှုန်းက American နိုင်ငံနဲ့ Brazil နိုင်ငံပြီးအများဆုံးဖြစ်ပြီးလောလောဆယ်ကူးစက်မှုနှုန်းကျဆင်းမဲ့အရေးရောင်တော့မရှိသေးပါဘူး။လူဦးရေ1.3%ရှိတဲ့အိန္ဒိယနိုင်ငံဟာနိုင်ငံအတွင်းမှာရှိတဲ့လူနဲ့ရောဂါပိုးစမ်းသပ်စစ်ဆေးနိုင်တဲ့နှုန်းအချို့အစားအနှိမ့်ဆုံးနိုင်ငံတွေထဲမှာပါဝင်နေပါတယ်။မြို့ကြီးတွေမှာရွှေပြောင်းအလုပ်လုပ်ကင်နေသူထောင်ထဲချပြီးကြီးလက်တွေကိုပြန်လာပြီးတဲ့နောက်ပိုင်းကူးစက်မှုတွေပိုတိုးလာတဲ့နိုင်ငံအရှိပိုင်းကဘီဟာပြည်နယ်မှာတော့နေရာတော်တော်များများမှာမနေ့ကအသွာလာပိတ်ပင်တပ်မြစ်ချက်တွေထုတ်ပြန်လိုက်ပါတယ်။အမေရိကန်နိုင်ငံနဲ့တောင်အမေရိကဒေသပေါ်မှာသာနိုင်ငံတကာကအာရုံစိုက်နေချိန်မှာတောင်အာရှဒေသမှာလည်း COVID-19 ကူးစက်မှုတရှိန်တိုးမြင့်တက်နေတယ်လို့အရှပစိဖိတ်ဒေသဆိုင်ရာနိုင်ငံကအချက်ချေဒီအသင်းနဲ့လာချာဒီအဖွဲ့အကြီးအကဲဂျွန်ဖလင်မင်းကကြေညာချက်ထုတ်ပြန်သတိပေးလိုက်ပါရခင်ဗျ။တောင်အာရှဒေသတဝန်မုတ်တုံမိုးတီးထန်စွာရွာသွန်းနေပြီးရည်ကြီးရည်ရှမ်းဖြစ်နေတာကြောင့်အခုအချိန်ထိလူပေါင်း100ကျော်သေဆုံးခဲ့ရချိန်မှာပဲတတပရိနေကတော့အိန္ဒိယနိုင်ငံမြောက်ပိုင်းကသဘာဝတော်ရိုင်းဒရိတ်ဆန်ဥယျာဉ်ကြီးတစ်ခုလုံးရင်းနှီးမြှုပ်သွားခဲ့ရပါတယ်။ ဇူလိုင်လကစက်တင်ဘာလအထိကြာမြင့်တဲ့မုတ်တုံရာသီမှာရေကြီးတာနဲ့မြေပြိုတာတွေကြောင့်နှစ်ဆယ်လူရာချီသေဆုံးခဲ့ရတာဖြစ်ပေမဲ့ဒီနှစ်မိုးရာသီမှာတော့ဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့နီပေါနိုင်ငံတွေမှာရေကြီးရေလျှံမှုအများဆုံးကြုံတွေ့ရနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မုတ်တုံရာသီရေပေးတံကိုလူတွေလိုပဲတရိတ်ဆန်တွေလည်းရင်ဆိုင်နေရတာဖြစ်ပါတယ်။အိန္ဒိယနိုင်ငံအနောက်မြောက်ပိုင်းအာတန်ပြည်နယ်ကစတရက်ကီလိုမီတာ430ကျော်ဝန်းနဲ့နာမည်ကြီးကာစီရန်ကအမျိုးသားတော်ရဲဥယျာဉ်ရဲ့90ရာခိုင်နှုန်းရေလွှမ်းမှုခံရရပြီးကျန်းတဲ့တော်ဝက်လိုတော်ရဲဒရိစန်တွေရေပေးလို့ရပြေးနေရတယ်လို့အာတန်ပြည်နယ်တတော်ရဲဝန်ကြီးပါရီမဲဆူကလာဘိုင်ဒီယာက EFF သတင်းဌာနကိုပြောပါတယ်။ကျန်းတွေရေလွှမ်းရကုန်ပြည်ပိုင်းကိုပြောင်းနေကြတာမြင်ရတယ်လို့မြို့သားဥယျာဉ်ရဲ့အပြင်ဘက်ကိုရေကူးသွားတဲ့ကြားသုံးကောင်ကိုဥယျာဉ်ထဲပြန်ပြီးမောင်းထုတ်ခဲ့ရတယ်လို့လည်းအာတန်ပြည်နယ်တတော်ရဲဝန်ကြီးကပြောပါတယ်။လူကြီး၄သန်းနီးပါးရှိတဲ့အာတန်ပြည်နယ်မှာမိုးများပြီးရေကြီးတာကြောင့်ဆယ်ရက်အတွင်းလူ33ယောက်သေဆုံးခဲ့ရတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့နိုင်ငံရဲ့သုံးပုံတစ်ပုံရေနစ်မြုပ်နေဆဲဖြစ်ပါတယ်။ပုံတုံးတွေကတော့ဗရမပုထရာပြည်ရေရှမ်းလို့အိန္ဒိယနယ်စပ်အနီးကမြို့တစ်မြို့နဲ့ရွာတော်တော်များများရေပေးတံခံခဲ့ကြရပါတယ်။ဒီပေါ်နိုင်ငံမှာလည်းတနင်္ဂနွေနေ့ကလေးကရွာတဲ့မိုးကြောင့်ရေကြီးပြီးမြေပြိုမှုတွေဖြစ်ခဲ့လို့လူ68ဦးသေဆုံးခဲ့ရပါတယ်။နောက်ထပ်လူ45ဦးပျောက်ဆုံးနေတာကြောင့်ရဲတပ်ဖွဲ့နဲ့ကယ်ဆယ်ရေးအဖွဲ့တွေကအသက်ရှင်ကျန်းရဲသူတွေကိုရှာဖွေနေရဆဲဖြစ်ပါတယ်ခင်ဗျာ။ကောင်းချန်ဒီမနက်ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။နွေမာလာရေးကျင်းပမဲ့ရွေးကောက်ပွဲမှာပထမဆုံးမဲပေးခွင့်ရမယ့်သူတွေအပါအဝင်တန်းနဲ့ချီတဲ့လူငယ်တွေလည်းမဲပေးခွင့်ရမှာဖြစ်တဲ့အတွက်ဒီခွင့်ရေးကိုအသုံးမချနိုင်ပါကိုစိုးရိမ်နေတဲ့အကြောင်းပြောပြပေးချင်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရလာမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ38တန်းကျော်အနက်5တန်းကျော်ဟာအသက်18နှစ်ကနေ22နှစ်ထိရှိတဲ့လူငယ်မဲဆန္ဒရှင်တွေဖြစ်ပြီး2015ခုနှစ်ရွေးကောက်ပွဲနောက်ပိုင်းမှာပထမဆုံးအကြိမ်မဲပေးခွင့်ရမယ့်သူတွေလည်းဖြစ်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲမှာဘလို့ကိုယ်စားလှယ်မျိုးကိုရွေးချယ်ရမလဲဆိုတာကတော့သူ့အတွက်စိန်ခေါ်မှုတစ်ခုလို့ပထမဆုံးအကြိမ်မဲပေးခွင့်ရမယ်ချင်းပြည်နယ်ပလဝမြို့နယ်ကမောင်ဝင်းသိန်းကပြောဆိုလိုက်ပါတယ်
။ကျွန်တော်ခံစားချက်တော့ဘလို့မှလည်းမရှိပါဘူး။ဘာဖြစ်။အဲ့ဒါကျတော့ညတည်သူအတွက်စဉ်းစားပေးနိုင်ရဲ့ပါတီပဲပေါ့ဗျာ။အာလူမှုရေးအသေးဘောကိစ္စရတာဘောဘေးဆိုင်ပြည်ရဲ့ပါတီမျိုးပေါ့ကျွန်တော်ကသမိုင်းပဲပြင်ပါဗ
ျရွေးကောက်ပွဲမှာလူမှုအတွက်အကျိုးပြုမဲ့ကိုယ်စားလှယ်တွေကိုလေ့လာပြီးမှရွေးချယ်ဖို့ရည်ရွယ်ထားတဲ့လူငယ်တွေထဲမှာတော့ LGBT အရေးလှုပ်ရှားနေသူတဦးဖြစ်တဲ့ချင်းမျိုးထွေလည်းပါဝင်ပါတယ
်ပြည်ဝင်ရောတော့တကယ်သူပြရမလဲဟာဘယ်လိုသာပြရမလဲပါဝါမလားပေါ့တော့ဒီကောက်ပြည်ရဲ့ပထမဆုံးပြည်ရဲ့အခါမှာလေအဲ့လိုမျိုးတနည်းပြမယ်ပြမယ်ဆိုတော့မတိထားဘူးပေါ့နော်ကိုယ်စိတ်ကမှတင်တာတယောက်ကမှမပြရရဲ့ဆိုရဲ့ခြင်းနေအဓိကတော့ပေါ့နော်တကယ်ပြောပြီးတကယ်လုပ်တဲ့အကုသလေမျိုးနဲ့တကယ်ကြည့်တဲ့ကုသလေမျိုးပေါ့နော်အဲတကူအမှုရှိကိုရင်း LGBT လို့ရှင်လဲ LGBT အရေးကိုလက်ခံပြီးတော့ပူပေါင်းပလာမဲ့ကုသလေမျိုးပေါ့
ဒါပေမဲ့လေ COVID-19 ကပ်ရောဂါကြောင့်ကန့်သက်ချက်တွေနဲ့အတူတိုင်းရင်းသားဒေသတွေမှာစီးရီးတင်းမာမှုတွေကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်ရိုက်ခတ်လာမှာကိုစိုးရိမ်မှုတွေရှိနေကြပါတယ်။တိတ်နေချီတဲ့ဒုက္ခတွေတွေရာလဲဒီလိုအချိန်မှာမဲပေးခွင့်ရမရဆိုတာကလည်းမရေမရဖြစ်နေရစေပါ။ဒီလိုအချိန်မျိုးမှာပထမဆုံးအချိန်မဲပေးခွင့်ရမှာဖြစ်ပေမဲ့ရွေးကောက်ပွဲရလက်ပေါ်မျောလင်းချက်တိတ်မထားဘူးလို့ဆိုလာသူကတော့အသက်21နှစ်အရွယ်ကချင်တိုင်းရင်းသားလာလူဟာပါ
။ကျွန်တော်ကတော့ဒီမစ်နာမခင် ITP ကမှာပေါ့။ကျွန်တော်တို့ကတော့ဒီကျင်းကျင်းထဲမှာတော့လူငယ်2019ခုနှစ်ထိတော့ကျင်းထဲမှာနေခဲ့ပါဘော။မေတော့ကျွန်တော်တို့ဒီဥချင်းပြည်နယ်ပေါ့ဥချင်းပြည်နယ်ကတော့ပြောင်းပေါ့ဒီမှာတော့ဒါပေမဲ့အခုအချိန်ထိတော့ကျွန်တော်ဘယ်လိုလုပ်မယ်ဘယ်လိုဖြစ်မယ်ဆိုတာတော့ပြောမလားတစ်ခါတော့တွေးထားတော့မရှိသေးဘူး။ဒီတုန်းကကျွန်တော်မေးရမထည့်ခဲ့ရပါဘော။ဒါပေမဲ့ကျွန်တော်လည်းအဲ့မျိုးလိုက်နားထောင်ရရှိရပါဘော။ကျလာတဲ့အနေထားမှာအဲဘယ်လိုပြောလဲယဉ်ကျေးမှုအတိတ်ရှိလို့လား
ရွေးကောက်ပွဲလေးလာစောင့်ကြည့်အဖွဲ့ပြင်စမမန်တိုင်းအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာတဦးလေးဖြစ်ရှေ့နေတဦးလေးဖြစ်တဲ့ဦးနေဝင်းနိုင်ကတော့ ရွေးကောက်ပွဲလုပ်ငန်းစဉ်တွေအပေါ်လူငယ်တွေစိတ်ဝင်စားမှုအားနည်းရတဲ့အကြောင်းရင်းတွေရှိနေတယ်လို့အခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မှစိတ်ဝင်စားနေတဲ့လူငယ်တွေရှိတယ်။ဒီရွေးကောက်ပွဲဆိုတာလည်းစိတ်ဝင်စားဖို့ဘဝရည်ပြည့်ဖို့အတွက်ပေါ့နော်။ဆက်တဲ့နေရတဲ့လူငယ်လေးတွေရှိတယ်။အဲ့ဒီလူငယ်လေးတွေကတော့ဒီရွေးကောက်ပွဲဆိုတာလည်းဘာမှမသိဘူး။တရားကပုံများတယ်လို့ပြောလို့ရှိရင်တော့စိတ်ဝင်စားတဲ့အပိုင်းတွေကဆိုပြီးတော့မှများလိမ့်မယ်။ငါးတန်းဆိုတဲ့လူငယ်ကတကယ်တမ်းပြောရင်နိုင်ငံတကာကတော့မှရှိကင်းလို့လို့ရတယ်ကျော်အီသက်ဖြစ်တယ်လို့ကျွန်တော်တို့ပြောလို့ရတယ်ဒါပေမဲ့လို့လည်းသူ့နိုင်ငံပါတီတော်တော်များများကကျွန်တော်ဒီဆန်ဆန်ယူပုံတာတွေကိုအလေးနဲ့ထားပြီးတော့မှဆွေးစည်းုံတာမျိုးကျွန်တော်သိတော့မတွေ့ရသေးဘူးခင်ဗျအခုမှလူငယ်တွေသိဝင်စားတဲ့အကြောင်းအရာတွေကပါတယ်ဖြစ်မလဲပေါ့ပညာရေးတွေရှိမယ်အဲတောင်းပြီးသွားတဲ့ခါမျိုးမှာအကန်ဟိုရရှိဖို့ဆိုတဲ့ကိစ္စမျိုးတွေရှိတယ်အဲ့တော့လူငယ်တွေရဲ့အတန်ကိုဒီဒီလို credit project မှာကျမ်းမအောင်သိဝင်စားတဲ့အရာတွေကိုနိုင်ငံတော်ကလည်းပြောပေးမယ်ပါတီဆိုင်ရာပါတီတွေကလည်းပြောပေးမယ်လို့ပြောတဲ့အခါမှာဒီလူငယ်တွေကသူတို့စိတ်ထဲမှာအော်ဒါငါတို့လူငယ်တွေနဲ့လည်းဆိုင်ပါလားဆိုတဲ့အမျိုးမျိုးကိုပူချင်လာမယ်လို့ကျွန်တော်ကထင်တယ်
။ကယောဂါကြောင့်တွာလာကန့်တတ်မှုတွေရှိနေပေမဲ့ရွေးကောက်ပွဲကိုလက်မဲ့နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်အကြောင်းရွေးကောက်ပွဲကော်မရှင်ဘက်ကကြေညာထားပါတယ်။ရွေးကောက်ပွဲအတွက်မဲဆန္ဒနေနေတွေကိုလည်းမကြသေးခင်ကပဲကော်မရှင်ကထုတ်ပြန်ခဲ့ပါတယ်။ရှိလာမယ့်ရက်တွေအတွင်းမှာတော့မဲဆန္ဒရှင်စည်းရင်းကိုထုတ်ပြန်သွားမှာဖြစ်တဲ့အကြောင်းလည်းဒီပြုပြောဆိုထားပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်
။ COVID-19 ကရောဂါကာလမှာပိတ်ထားရတဲ့ ARD တိုင်းကအပန်းဖြေကမ်းခြေတွေကိုပြန်လည်ဖွင့်လှစ်ဖို့စီစဉ်နေတဲ့အကြောင်းကိုပြောပြပေးပါမယ်ရှင်။ကျမကတော့စုစုပါ၃လကျော်ကြာပိတ်ထားတဲ့ချောင်းသာငွေဆောင်ရွှေတောင်ရံနဲ့ဂေါရင်ဂျီကမ်းခြေတွေကိုပြန်လည်ဖွင့်လှစ်ဖို့ ARD တိုင်းအစိုးရကစီစဉ်နေတာပါ။ကယောဂါကြောင့်သွာလာလှုပ်ရှားမှုတွေပိတ်ထားတဲ့အတွက်ခရီးသွားတွေကိုအားထားနေရတဲ့လုပ်ငန်းတွေနဲ့ဝန်ထမ်းတွေအခက်အခဲတွေနဲ့လည်းကြုံတွေ့ရပြီးတဲ့နောက်ပြန်လည်ဖွင့်လှစ်ဖို့ပြင်ဆင်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းလုပ်ငန်းတွေပြန်လည်ဖွင့်လှစ်တဲ့အခါကျန်းမာရေးအတွက်ကာကွယ်ရေးအစီအမံတွေကိုလိုက်နာရမှာဖြစ်ကြောင်းလည်း ERR တိုင်းစီမံသားရဲဝန်ကြီးဦးကျော်မြင့်ကပြောပါတယ်
။ဟိုတယ်ဒီနောက်ကမ်းခြေတွေပြန်လည်ဖွင့်လှစ်တဲ့နေရာမှာလိုက်နာပေးအီကမ်းခြေတွေကိုကျွန်တော်တို့အတည်ပြုပြီးတော့ထုတ်ပြန်ပေးလိုက်တော့အဲ့ဒီဒီကံကြေဒီနေဒီရောဟိုတယ်ကြီးကအရင်ပြင်ဆင်ရမယ်ပြင်ဆင်ပြီးဆက်ဆက်အတိုင်းဆင်ထားတာတွေကြောင်းကြရမယ်ဖြစ်စည်းရေးဖွဲ့တွေကနေပြီးတော့သမတ်ချက်တွေနဲ့ညီညီချင်းဖြစ်စည်းမယ်ပြည်ပြည်စုံစုံပြင်ဆင်ထားပြီဆိုလို့ရှိရင်တိုင်းဆိုးရောက်တင်ပြပြီးတိုင်းဆိုးရောက်နေပြီးတော့ခွင့်လက်ခွင့်အမိန်ထုတ်ပြီးမယ်ပေါ့
သမတ်ချက်တွေအတိုင်းလုပ်ငန်းရှင်တွေကပြင်ဆင်ဖို့နဲ့တာဝန်ရှိသူတွေကလိုက်လံစစ်ဆေးဖို့လုပ်ငန်းရှင်တွေပြီးဆုံးမှသာဖွင့်လှစ်ခွင့်ရမှာဖြစ်တာကြောင့်ရက်အတိကျတော့မသိရသေးဘူးလို့ပြောပါတယ်။အပန်းဖြေကမ်းခြေတွေနဲ့လုပ်ငန်းတွေပြန်ဖွင့်ပေးဖို့ပြင်ဆင်နေပေမဲ့လည်းမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာကာယယောဂထိန်းချုပ်ရေးအစီအမံတွေရှိနေစေဖြစ်တယ်လို့မိုးရင်းကာလရောက်လာပြီးဖြစ်တာကြောင့်ခီးသွွားတွေများများဆဆရောက်လာဖို့မျှော်လင့်မထားကြောင်းမြန်မာနိုင်ငံခီးသွွားလုပ်ငန်းကော်မတီရဲ့ပြောခွင့်ရဦးသက်လွင်တို့က VOA ကိုပြောပါတယ်။
ဒီချိန်ကကန်ကြီးဒေသကတော့ကျွန်တော်ခုလိုမိုးရင်းလည်းဖြစ်တယ်ဟိုနောက်ကျောင်းတွေလည်းပြန်ဖွင့်တော့မယ်ဆိုတော့ကျွန်တော်ဆင်တဲ့ domestic traveler တွေကတော့တိတ်အများကြီးဖွင့်ပေမဲ့သွားအောင်မှမဟုတ်သေးဘူးလေစီးပွားရေးအခြေအနေလည်းပါအောင်မှာပေါ့နော်အဓိကကတော့ service provider တွေကဖဲ့စေလာမှပဲအလုပ်ဖြစ်တာဆိုတော့သူတို့ရှင်တန်ရည်စီနိုင်ရေးအတွက်လည်းဒါရည်စူးပြီးတော့လုပ်တာလည်းဖြစ်မှာပေါ့နော်ဒါပေမဲ့ခုနပြောလို့ပေါ့ဒီချိန်မှာအများကြီးပြုံလိုက်သွားဖို့ကလည်းမတင်တော်သေးလို့သွားဖို့အခြေအနေတွေကလည်းကျွန်တော်တို့တည်တဲ့လောက်ကတော့သူစုကိုစုလေးတော့ပဲသွားကြတော့ပဲပေါ့နော်ဒီ package tour ကြီးနဲ့အုပ်စုလိုက်သွားတာမျိုးတွေကတော့သိပ်မလွယ်သေးဘူးထင်ပါတယ
် ARR တိုင်းအတွင်းခီးသွားလာနိုင်မှုအတွက်သဆိုင်ရာကနေခီးသွားထောက်ခံချက်ယူလာရမယ်လို့လည်းတိုင်းဆိုရာကထုတ်ပြန်ထားပါတယ် COVID-19 အမျိုးသားအစဉ်ဗဟိုကော်မတီကလည်း COVID ကရောဂါထိန်းချုပ်ကာကွယ်နိုင်မှုအတွက်ထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုဇူလိုင်လကုန်အထိလိုက်နာဆောင်ရွက်ဖို့ရက်တိုးသတ်မှတ်ထားပါတယ်အပြည့်ပြည့်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ရဲ့ပြီးခဲ့တဲ့လကုန်ပိုင်းထုတ်ပြန်ချက်အရကပ်ဘေးတံကာလာမြန်မာနိုင်ငံမှာခီးသွွားလုပ်ငန်းတွေကိုတိတိတတ်တတ်ရိုက်ခတ်ခဲ့ကြောင်းပြောဆိုထားပါတယ်ရှင်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ဒီကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ73သန်းကျော်လာပြီးသေဆုံးသူလည်း9သန်းကျော်ရှိလာတဲ့အချိန်မှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Gabrielsis ကသတိပေးလိုက်တာပါ
။ Let me be blunt.Too many countries are headed.
မြန်မာပြောပြရစေနိုင်ငံတော်များများဟာလုံနီးလုံဟန်တွေအရန်လွဲနေပါတယ်လို့ပြောတာပါလူချင်းသတ်မှတ်အကွာအဝေးတိုင်းခွာပြီးနေကြဖို့နှာခေါင်းစည်းသုံးဖို့နေမကောင်းရင်အိမ်မှာပဲနေဖို့စတဲ့ဗိုင်းရပ်စ်ပြန့်ပွားမှုထိန်းချုပ်တဲ့နည်းလမ်းတွေကိုစီကံကန့်သက်ပြတ်ထမ်းမှုမရှိရင်ဒီရောဂါရဲ့လာရဟာပိုဆိုးပြီးရင်ဆိုးလာဖို့တလန်းတည်းရှိတယ်လို့လည်းသူကဆက်ပြောပါတယ်
It's going to get worse and worse
24နာရီအတွင်းလူပေါင်း 23,000 ကျော်ယောဂါကုသခံရတဲ့အကြောင်းနောက်ထပ်ကမ္ဘာစံချိန်တင်မှတ်တမ်းကို WHO ကဇူလိုင်လ12ရက်နေ့ကထုတ်ပြန်ခဲ့ပြီးတဲ့နောက်သူကဒီလိုမှတ်ချက်ပေးခဲ့တာပါဒီပမာဏရဲ့80ရာခိုင်နှုန်းကတော့နိုင်ငံပေါင်း10ခုမှဖြစ်ခဲ့တာပါဒီထဲမှာပိုးကုသမှုအသစ်တွေ့တဲ့အရေးအတွက်ရဲ့ထက်ဝက်ကျော်ဟာအမေရိကန်ပြည်ထောင်စုနဲ့ဘရာဇီးလ်နိုင်ငံတို့မှာဖြစ်ပါတယ
် losing gains met as proven measures to reduce
ကုသမှုနည်းနိုင်သမျှနည်းအောင်လိုက်နာကျင့်သုံးရမယ့်စည်းကမ်းချက်တွေကိုအကောင့်ထဲပေါ်ဆောင်ရွက်ခြင်းမရှိတာနဲ့လိုက်နာဆောင်ရွက်ခြင်းမရှိကြတဲ့နိုင်ငံတွေဟာတိုးတက်မှုဆုပ်ယုပ်လာနေတာကိုတွေ့ရပါတယ်။ဒီလိုအခြေအနေမျိုးကိုအမေရိကန်ပြည်ထောင်စုတဝန်းတောင်အာဖရိကနဲ့အာဖရိကတိုက်ထက်ကနိုင်ငံအများပြားမှတွေ့နေရပါတယ်လို့သူကဆက်ပြောသွားတာပါ။အာဖရိကတိုက်ထက်မှာတော့အဖြစ်အများဆုံးကတောင်အာဖရိကနိုင်ငံဖြစ်ပြီးသေးဆုံးသူ 4,000 ပါဝင်ယောဂကုသခံရသူပေါင်း 3,000 နီးပါးရှိတဲ့အကြောင်းအာဖရိကယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဗဟိုဌာနကထုတ်ပြန်ထားပါတယ်။ဆေးရုံတင်ရတဲ့သူတွေအများများလာတဲ့အချိန်မှာပဲတောင်အာဖရိကသမ္မတဆာရာရမာဖိုစာကဇူလိုင်လ12ရက်နေ့ကနိုင်ငံကိုအခုလိုပြောသွားပါတ
ယ်။ We are now recording well over 12,000 new cases every day. ဒီ
တိုင်းယောဂကုသခံရသူ 12,000 ကျော်ရှိပါတယ်။ဒါဟာတစ်နာရီတိုင်းမှာလူ900နှုန်းနဲ့ကုသနေတဲ့သဘောပါပဲလို့ပြောသွားတာပါ။သမ္မတကအရက်သေးစာတောက်စားမှုနဲ့ဆက်ဆက်တဲ့ထိခိုက်ဒဏ်ရာရမှုတွေကြောင့်ဆေးရုံရောက်လာတဲ့လူအရေအတွက်ကိုနှဲစီဖို့ရည်ရွယ်ပြီးအရက်ရောင်းချမှုပိတ်ပင်တာအပါအဝင်စည်းကမ်းချက်အများပြားကိုလည်းထုတ်ပြန်လိုက်ပြီးညမထွက်ရအမိန့်ကိုပါထုတ်ပြန်ခဲ့ပါတယ်။အမေရိကန်မှာလည်းပြည်내တော်များများမှာပြန်ဖွင့်ရေးအစီအစဉ်တွေကိုပြန်ပြီးတော့ရုပ်သိမ်းနေပါတယ်။ကယ်လီဖိုးနီးယားအုပ်ချုပ်ရေးမှူး Gavin Newsom ကအရက်ဆိုင်တွေနဲ့စားသောက်ဆိုင်တွေအတွင်ထိုင်စားတာတွေပြည်내တစ်ခုလုံးမှာတားမြစ်လိုက်ပြီးအဆိုးရွားဆုံးကူးစက်မှုရှိနေတဲ့ပြည်내ရင်းစီရင်စုတွေမှာလည်းဖျားချောင်းတွေအားကစားရုံတွေနဲ့သပင်ဆိုင်တွေကိုပါပိတ်ထားကြဖို့အမိန့်ပေးထားပါတယ
်။In the state, we're continuing to see a modest increase in
ICU. In our region, we're seeing a steady rise in the number of cases. We're also seeing a steady rise in the number of people who are being treated for their health. We're also seeing a rise in California, where the number of people who are being treated for their health is also rising. We're also seeing a rise in the number of people who are being အခုထုတ်ပြန်လိုက်တဲ့အမိန့်တကြောင်းစီးပွားရေးထိခိုက်ရတာဟာသူတယောက်တည်းတော့မဟုတ်ဘူးလို့လက်သေးပြင်ဆိုင်ပိုင်ရှင်တဦးကပြောပါတယ်။
No money to pay the rent, the landlord suffered too. So everybody has a problem.
ဆိုင်ငန်းငါးကပြီးဘူးငွေမရှာနိုင်ဘူးဆိုရင်ဆိုင်ငန်းပိုင်ရှင်ကိုလည်းထိခိုက်ပါတယ်။နောက်ပြီးဝင်ငွေမရှိတော့ရင်မိသားစုအတွက်လည်းပြဿနာရှိလာတာပါပဲလို့သူကပြောတာပါ။ဇူလိုင်လတတိယပတ်ထဲမှာ WHO အကြီးအကဲ
က sustainable situation.Where we have
addicts ကျွန်တော်တို့အနေနဲ့လူမှုအတိုင်းအဝိုင်းကိုကြီးကြီးမားမားထိခိုက်နေနာစေမဲ့ဟိုကပိတ်လိုက်ဒီကပိတ်လိုက်ဆိုတာမျိုးဒါမှမဟုတ်ကျွန်တော်တို့ရဲ့လူမှုဘဝအလုံးစုံကိုလုံးဝပိတ်ဆို့ပစ်လိုက်တာမျိုးတွေမဟုတ်ဘဲနဲ့ဒီဗိုင်းရပ်စ်ပိုးကိုနိုင်နိုင်နင်းနင်းထိချုပ်နိုင်မဲ့အခြေအနေမျိုးရေရှည်အကျိုးဖြစ်မဲ့အခြေအနေမျိုးကိုရောက်ဖို့လိုပါတယ်လို့သူကပြောပါတယ်လောလောဆယ်မှာတော့စီကံကန့်သက်ချက်တွေကိုဘယ်နိုင်ငံကဘလောက်ထိလိုက်နာဆောင်ရွက်တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးယောဂထိ ंछ ုပ်နိုင်တဲ့အခြေအနေအောင်မြင်မှုမအောင်မြင်မှုတွေကွာခြားနေတာကိုတွေ့ရပါတယ်ရှင်ကျမခွာညိုပါ
VOE American အသံရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမတော်မှာ COVID-19 ယောဂတန်ကို American ထောင်နေတိုင်းသားလူမျိုးစုဖြစ်တဲ့ Navajo တွေလည်းတခြားလူမျိုးတွေလိုပဲရင်ဆိုင်နေရတဲ့အကြောင်းဂျူလီတာပိုသတင်းပေးပို့ထားပါတယ် African American နဲ့တခြားအသားယောင်ရှိတဲ့လူမျိုးစုတွေလိုပဲ Navajo ထောင်နေတိုင်းသားတွေကြားမှာလည်း COVID-19 ယောဂနဲ့သေဆုံးမှုနှုန်းမြင့်မားလာပါတယ် COVID-19 က Navajo ထောင်နေတိုင်းသားနယ်မြေမှာရှိပြီးသားနှိမ့်ချနေတာတွေကိုပိုပြီးဆိုးရွားလာစေခဲ့ပါတယ်လောလောဆယ်တော့နာဗာဟိုအမျိုးသမီးတွေက COVID-19 ဒဏ်ခံနေရတဲ့အိမ်နီးချင်းတွေကိုအကူအညီပေးနေတာပါအကူအညီပေးစီရနာဝန်ထမ်းတွေကအသွားလာဆောင်ကြည့်ထားတဲ့မိသားစုတွေရဲ့အိမ်တကာဝါမှာလိုအပ်တဲ့ပစ္စည်းတွေကိုချထားပေးခဲ့ပါတယ် Kid Smith ကစီရနာရှင်လိုအပ်ပေးတယောက်ဖြစ်ပါတယ
် We're stepping up for the community members at a time that is so crucial
ထောင်နေတိုင်းရင်းသားလူမျိုးစုဝင်တွေအတွက်ကျမတို့ပိုအလုပ်လုပ်ပေးနေပါတယ်လို့ပြောပါရယ်ပစ္စည်းတွေချပြီးတော့ Kim Smith ကနာဗာဟိုအမျိုးသမီးပရိုက်တာအဖွဲ့စီကိုသွားပါရယ်အဲ့ဒီအဖွဲ့က COVID-19 ကြောင့်သေဆုံးသွားရသူတွေရဲ့မိသားစုတွေတစ်ဖြစ်လဲတိကျခွဲနေရသူတွေကိုလိုအပ်တဲ့ပစ္စည်းတွေထောက်ပံ့ပေးပါရယ်ဒီထားရီတိုင်းရင်းသားတွေရဲ့နေမြေဟာအစားအစာရှာပါတဲ့နေရာဖြစ်ပြီးကုန်းစုံဆိုင်က73ဆိုင်ပဲရှိတာပါ
It's really important to get this food out as soon as possible. အစားအစာတွေပို့ပေးနိုင်ဖို့အ
တိအကျတယ်။ဒီတစ်ပြင်ယောဂတန်အလွယ်ရနိုင်တဲ့တက်ကြီးရွယ်ဦးတွေအတွက်အရေးကြီးလာပါတယ်။ ဒီကယောဂါကြီးကနာဗာဟိုနေးရှင်းဌာနတိုင်းရင်းသားနယ်မြေနဲ့နယူးမက္ကဆီကိုလိုအရီဇိုနာလိုတခြားပြည်နယ်ကြီးတွေအကြားကွာဟချက်ကိုပို့ပြီးသိသာလာစေခဲ့ပါတယ်။ဂျာမန်ဆောင်ရှောက်မှုအိုးအိမ်စီမံကိန်းနဲ့အခြေခံလိုအပ်ချက်တွေမှာကွာဟလွန်းလာတယ်လို့နာဗာဟိုနေးရှင်းကောင်စီဝင်အမ်ဘာခရိုတီကပြောပါတယ်။
It's just shedding light on the disparities that have already existed.
ရှိပြီးသားမကြီးများမတွေကိုပုံပြီးထင်ရှားသွားစေခဲ့တာပါ။ဂျမားရေးဆောင်ရှောက်မှုစနစ်အတွက်ငွေကြေးလုံးမရှိပါဘူးလို့ပြောပါရယ်။ဌာနတိုင်းရင်သူကိုရာဆိုကအရီဇိုနာပြည်နယ်ကဥပဒေကြောင်းကမကြခင်ကပေါ်ရခဲ့သူဖြစ်ပါရယ်။ COVID-19 ကြောင့်သူ့အဖိုးနဲ့အဖွားနှစ်ယောက်စလုံးကွယ်လွန်ခဲ့ရတာပါ။
They started to feel sick.
ဒီလောက်ကအဖိုးနဲ့ဘွားတို့စပြီးဖျားရကနေချင်းနေဆိုးလာတော့ဆေးရုံတက်ရတယ်။ဘွားဆုံးနေတဲ့လေပိုင်းမှာပဲအဖိုးလည်းဆုံးသွားပါတယ်။ဒါကြီးပိုင်းပဲချားပြီးဆုံးသွားကြတာ။ဖိုးနဲ့ဘွားကကျမဘွားယူတာကိုသိမြင်ချင်းကြတာလို့ပြောပါတယ်။ဌာနတိုင်းသားနယ်မြေမှာကျမရေးဆောင်ရှော့မှုစနစ်မကောင်းလို့အဖိုးနဲ့ဘွားအချိန်မတိုင်ခင်ဆုံးပါရတာလို့လည်းဆိုးကယူဆသလိုအခြေခံဆောက်အုံမကောင်းတာကပြဿနာကိုပိုကြီးမားစေတယ်လို့လည်းယုံကြည်နေပါတယ်။နဘာဟိုအိုးအင်အာနာပိုင်အဖွဲ့ဥက္ကဋ္ဌဟောင်းခရစ်ပီချာကတော့ငွေကြေးအလုံလောက်မရတာကပြဿနာလို့ပြောပါတယ်။
The biggest issues we face are not new. Health
is very new. ဒီကြိုးတွေ့ရတဲ့ပြဿနာကြီးတွေကအစ်စ်မဟုတ်တော့ပါဘူး။ဈာမရေးစီးပွားရေးအလုပ်ကံပညာရေးအားလုံးလုံးလုံးမှာအကြီးမြတ်မှုတွေက American Boho Soya ကငွေကြေးအလုံလောက်လောက်မပေးတာကြီးကြောင်းပါပဲ။လို့ပြောပါရယ် broadband internet line တွေရှိလာရင် Navajo Nation ရဲ့စီးပွားရေးတိုးတက်မှာဖြစ်တယ်လို့ပညာရေးအတွက်လည်းကောင်းတယ်လို့သူကဆက်ပြောပါရယ်။
You can see that by not investing in
India တိုင်းဒိုင်းရင်းသားတွေရဲ့နေမြေတွေမှာငွေကြေးရည်ရွယ်မှုနဲ့တာတွေမရှိတာကကလေးတွေတဲ့နင့်နာစေပါရယ်။လိုနေတာတွေဖြည့်ဆည်းပေးဖို့နဲ့ခက်ကိုအမီလိုက်နိုင်ဖို့ကငွေကြေးအထောက်ပံ့ရဖို့လိုအပ်ပါတယ်လို့ပြောပါရယ်။အခုချိန်ထိတော့ထားနေတိုင်းသားတွေရဲ့ခန်းစားချက်တွေရောနေပြတ်ွယ်သွားအောင် Kim Smith လို့ Prahida မျိုးသမီးတွေတက်နိုင်တဲ့ဘက်ကအကူအညီပေးနေပါတယ်။ငယ်ရွယ်တဲ့သူတယောက်ဖြစ်တာကြောင့်သူများတွေမဖျားမနာရအောင်ကိုကအနစ်နာခံပြီးကူညီနေတာလို့လည်းစီနာဝန်တာ Kim Smith ကပြောပါရယ်ခင်ဗျာ။ကျွန်တော်ရဲမထော်ပါ
။ VOA American တန်ကတောက်ကြတဲ့မနက်ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုဝင်အောင်မှာပြတင်ပြပေးတော့ကောင်းလေကျွန်တော်ကတော့မြန်ဆန်မှာ Express eager to return and biding their time ဒီပတ်မှာနေထိုင်သူတွေပြန်လာခြင်းကြပေမဲ့အချိန်ကိုတီးခန့်ဆောင်သားနေကြတယ်ဆိုတဲ့ကောင်းစင်နဲ့စာမရှင် Thomas King ရေးထားတဲ့စာမကိုတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံကိုပြည်ပကဝင်လာတဲ့လေရင်တွေဆက်ရောက်ခွင့်မက်လာမှာပိတ်ပင်လိုက်ပြီးတဲ့နောက်တိုင်းပြည်အတွင်းနိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံနေသူတွေနဲ့ဝန်ထမ်းတွေဟာသူတို့ရဲ့စီးပွားရေးတွေကိုပြည်ပကနေအကောင်းဆုံးစီမံခန့်ခွဲနိုင်အောင်လှုပ်ဆောင်ကြပေမဲ့သူတို့ဘယ်တော့မှပြန်လာနိုင်မလဲဆိုတာမသိမချဖြစ်နေတယ်လို့အစချေရေးသားထားပါတယ်။မလအကုံပိုင်းလောက်မှာမြန်မာပြည်ကနေဆက်ကိတွေကိုပိတ်လိုက်တာကြောင့်မစ္စတာပီတာဝင်တန်ဟာမြန်မာနိုင်ငံပြည်ပမှာမှားရင်းတဲ့အချိန်မှာမှားရင်းတဲ့နေရာကိုရောက်နေတယ်သူလို့ဖြစ်ခဲ့တာကိုဥပမာပေးပြီးဆောင်းမောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံကစားသောက်ဆိုင်ကုမ္ပဏီ RDH နဲ့နေပညာလုပ်ငန်းကုမ္ပဏီအချို့ပေးတို့မှာရင်းနှီးမြှုပ်နှံထားတဲ့အန်တန်အေရှားကုမ္ပဏီကသူ့ရဲ့လုပ်ဖော်ကံမဲ့ Miss Josephine နဲ့ Miss Genevieve Han ဒါတနအူဟာလည်းသူ့လိုပဲလားတူပြိနေကြရလို့ဆိုပါတယ်။သူတို့ရဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းချုပ်မွေးအောင်ဝန်ထမ်းတွေနဲ့ပုံမှန်ဖုန်းခေါ်တာရင်းနှီးမြှုပ်နှံထားတဲ့ကုမ္ပဏီတွေနဲ့စီးပွားရေးမိဖက်တွေနဲ့ဆက်သွယ်တာတွေကိုဟောင်ကောင်နဲ့စင်ကာပူကနေပြုလုပ်နေကြရလို့ဆိုပါတယ်။ဒီကာလအတွင်းမှာပဲသူတို့ကစီးပွားရေးလုပ်ငန်းတစ်ခုမှာရင်းနှီးမြှုပ်နှံမဲ့သဘောတူညီချက်ကိုအွန်လိုင်းကနေလက်မှတ်ထိုးလိုက်တဲ့အကြောင်းဒါမျိုးပုံမှန်အနေထားမှာလိုလိုလောက်ထားမရှိတဲ့အကြောင်းလည်းဆောင်းမောင်းမှထည့်သွင်းဖော်ပြထားပါတယ်။ဒါပေမဲ့လေးလောက်လောက်အကြာမှာဒီပြည်ပကနေစီမံခံခဲ့တဲ့အခန်းကဏ္ဍကတဖြည်းဖြည်းအားရလာရလို့ဆိုပါတယ်။အဝေးကနေလွတ်လွတ်ရတာအများကြီးရှိပါတယ်။ Zoom နဲ့ Google Hangouts တို့မှာအချိန်များကြီးသုံးချခဲ့ပါတယ်။ Josephine ကနေ့လယ်မတိုင်ခင်အထိဖုန်းခေါ်ဆုံမှု၅ချိန်ပြုလုပ်နိုင်ခဲ့တယ်လို့ဝန်တန်က Frontier သတင်းဌာနကိုဇူလိုင်လ9ရက်နေ့ကဟောင်ကောင်ကနေတဆင်ပြောပြခဲ့တယ်လို့ကိုကဖော်ပြထားပါတယ်။ COVID-19 ကာယောဂါကစီးပွားရေးလုပ်ငန်းတွေကိုဆိုးရွားစွာကျိုးသက်ရောက်စေပြီးရင်းနှီးမြှုပ်နှံမှုတရက်လုံးကိုရော့ကျသွားစေပေမဲ့ဝေတန်ကတော့အန်တန်အေရှားကုမ္ပဏီကတကယ်အလုပ်များနေပြီးကုမ္ပဏီအများစုကစီးပွားရေးတိုးချဲ့ဖို့အစီအစဉ်ရှိနေတာကြောင့်သူတို့အနေနဲ့ငွေကြေးလိုအပ်မှုရှိနေတယ်လို့ဝေတန်ရဲ့ပြောပြချက်ကိုကိုကဖော်ပြထားပါတယ်။ဒါပေမဲ့ကီလိုမီတာ 2,000 ကျော်ဝေးမှရှိနေတဲ့အတွက်ဒီလားလာရှိတဲ့စီးပွားရေးလုပ်ငန်းတွေရှေ့ဆက်လုပ်ဆောင်နိုင်ဖို့မှာစိန်ခေါ်မှုတွေရှိနေတယ်လို့ဆိုပါတယ်။သူတို့အနေနဲ့မြန်မာပြည်ကိုပြန်လာမှရမယ့်အခြေအနေတစ်ခုကိုရောက်လာနေကြောင်းအင်္ဂလန်အချက်အလက်တွေနဲ့ငွေကြေးဆိုင်ရာကိစ္စတွေကိုပြုလုပ်ရုံနဲ့မကဘဲလူချင်းတွေပြည်စကားပြောဖို့လိုအပ်တဲ့အခြေအနေတွေရှိနေကြောင်းလည်းဝေတန်ရဲ့ပြောဆိုချက်ကိုဆောင်းမမကူကားဖော်ပြထားပါဗျ။မရှိမဖြစ်လိုအပ်တဲ့ဝန်ထမ်းတွေကိုမြန်မာနိုင်ငံကိုပြန်လာခွင့်ပြုမယ်ကြောင်းအစိုးရကဇွန်လ9ရက်မှာကြေညာလိုက်ပြီးတဲ့နောက်ဟောင်ကောင်မှာရှိတဲ့ကောင်စီဝင်ရုံးကတဆင့်ဝေတန်ပြည်ဝင်ခွင့်ဗီဇာသွားလျှောက်တင်ခဲ့ရမှာအခုဆောင်းဆိုင်နေတဲ့ကာလဖြစ်တယ်လို့ဆိုပါဗျ။ဝေတန်ကတော့သူ့အနေနဲ့မြန်မာနိုင်ငံကိုပြည်ဝင်ခွင့်ဗီဇာရလိမ့်မယ်လို့မျှော်လင့်နေပါဗျ။နောက် ောက်တစ်ဆင့်ကတော့ပုံမှန်ခီးတဲ့တင်လေရင်လည်းပြန်မပြည့်စုံသေးဘူးဆိုရင်အစိုးရကစီစဉ်တဲ့ reflight လို့ခေါ်တဲ့အရေးပေါ်ကူညီကယ်ဆယ်ရေးလေရင်နဲ့မြန်မာနိုင်ငံကိုလိုက်ပါသွားမှာဖြစ်ကြောင်းပြည်ပမှာပြင်ပနေတဲ့သူနိုင်ငံသားစီးပွားရေးလုပ်ငန်းရှင်တချို့ရဲ့အတွေ့အကြုံတွေကိုလည်းရေးသားဖော်ပြထားပါတယ်။အပြည့်အစုံကိုတော့ www.frontiermyanmar.net မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါကလေးစစ်သား3ခွင့်မပြုတ်တဲ့စာချုပ်ကိုကုလသမဂ္ဂကအတည်ပြုပြီး16နှစ်ကြာတော့မှမြန်မာအစိုးရကအတည်ပြုနိုင်ပါတယ်ကလေးစစ်သားစုဆောင်းသူစည်းရင်းကနေတမတော်ကိုဖယ်ရှားလိုက်ပါတယ်ဒါပေမဲ့အစိုးရတပ်အပောင်ဝင်လက်နက်ကင်အဖွဲ့အစည်းတွေမှာကလေးစစ်သားရှိနေသေးဖြစ်ကြောင်းဥောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ပြည်တွင်းစစ်မှာလက်နက်ကင်တပ်ဖွဲ့တွေဟာကလေးစစ်သားကိုအနည်းငယ်အများသုံးကြပါတယ်မြန်မာပြည်မှာတော့အသက်16နှစ်မပြည့်ရင်စစ်မှုထမ်းခွင့်မပြုတဲ့ဥပဒေကိုအစိုးရကအတည်ပြုပြီးကုလသမဂ္ဂကိုလွန်ခဲ့တဲ့စက်တင်ဘာလကပေးအပ်လိုက်ကြောင်းနိုင်ငံခြားရေးဌာနကကြေညာပါလေ။ကလေးစစ်သား3ခွင့်မပြုတ်တဲ့စာချုပ်ကို2001မှာကုလသမဂ္ဂကစတင်ကျင့်သုံးပြီးမြန်မာကတော့73နှစ်ကြာတော့မှရွေးကောက်ပွဲအစိုးရလက်ထက်2015မှာလက်မှတ်ထိုးပါလေ။အဲ့ဒီနောက်ပိုင်းကလေးစစ်သားတွေတက်ကထွက်ခွင့်ရတဲ့သတင်းကိုတွေ့လာရပါတယ်။လွန်ခဲ့တဲ့ဇွန်လ9ရက်နေ့ဆိုကုလသမဂ္ဂအထွေထွေအသိရှိမှုရုပ်ရည်ကလင်းတဲ့စစ် children and armed conflict အစီအစဉ်ခါသာမှာတော့ကလေးစစ်သား59ယောက်ကိုလွှတ်ပေးပြီးတပ်မတော်အမှုသား12ဦးအရေးယူခံရတာကိုချီးကျူးထားပါတယ် DKBA ကရင်တပ်ဖွဲ့ KIA ကချင်းတပ်ဖွဲ့ KNU ကရင်တပ်ဖွဲ့ကရင်နီတပ်ဖွဲ့ရှမ်းပြည်တပ်ဖွဲ့စတဲ့တိုင်းရင်းသားလက်နက်ကင်တွေကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်တာကိုလည်းကြိုဆိုထားပါတယ် KIA ကချင်းတပ်ဖွဲ့ကကလေးစစ်သား25ယောက်လွှတ်ပေးတာကိုလည်းကြိုဆိုကြောင်းမှတ်တမ်းတင်ထားပါတယ
်ကလေးစစ်သားစုဆောင်းမှုနည်းပါလာပြီးစုဆောင်းသူတွေကိုအရေးယူလာတာကြောင့်တပ်မတော်ကိုကလေးစစ်သားစုဆောင်းသူစည်းရင်းမှထည့်သွင်းတော့မှာမဟုတ်ဘူးလို့ကုလသမဂ္ဂအထွေထွေအတွင်းမှုရဲ့အစင်ကန်သာမှာဖော်ပြပါတယ်ဒါပေမဲ့တိုက်ပွဲမှာကလေးစစ်သား၃နာကိုချက်ချင်းရန်ဆိုင်မှသာတပ်မတော်ကိုစည်းရင်းတွေကဖယ်ရှားမယ်ဆိုတဲ့ချွင်းချက်ကိုလည်းဖော်ပြထားပါတယ်ကလေးစစ်သားအသုံးပြုမှုကိုလာမယ့်12လအတွင်းကုလသမဂ္ဂကိုယ်စားလှယ်ကစောင့်ကြည့်ပြီးကျင်းနလအောင်စုံစမ်းစစ်ဆေးမှာဖြစ်ပါတယ်။ဒီလိုစောင့်ကြည့်လေ့လာရမှာကျင်းနလောက်စရာမရှိခဲ့ရင်ကလေးစစ်သားစုဆောင်သူစည်းရင်းမှာတပ်မတော်ကိုပြန်လည်ထည့်သွင်းရမယ်လို့ဆိုပါတယ်။ဒါကြောင့်စည်းရင်းကနေချွင်းချက်နဲ့ယာယီဖယ်ရှားထားတာမျိုးဖြစ်ပုံရပါတယ်
။ဒါပေမဲ့တပ်ဖြတ်မှုထိခိုက်ဒဏ်ရာရမှုအတ္တပကျင့်မှုစတဲ့အကြမ်းဖက်မှုတွေကိုကျွလွန်သူများစည်းရင်းမှာတမတော်ကိုထဲ့သွင်းထားစေဖြစ်တယ်လို့အသင်ခံစာမှာပေါ်ပြပါတယ်။ကလေးတွေကိုအတ္တမစီခိုင်းတဲ့လက်နဲ့ကင်တွေထဲမှာတမတော်ကချင်းလက်နဲ့ကင်ဝါလက်နဲ့ကင်နဲ့ညာလက်နဲ့ကင်အဖွဲ့အစည်းတွေပါဝင်ပါတယ်။2019နောက်ပိုင်းမှာကလေးတငယ်200နီးပါးကိုစစ်စခန်းတွေမှာအခိုင်အစီအဖြစ်တမတော်ကသုံးခဲ့တယ်လို့ဆိုပါတယ်။ကလေးအသေးပြောက်အများဆုံးဒေသဟာရခိုင်ပြည်နယ်ဖြစ်ပြီးရှမ်းပြည်နယ်ကဒုတိယအများဆုံးဖြစ်ပါတယ်။မြေမြုံမိုင်းမိမိမှုနဲ့ပြစ်ခတ်မှုကြောင့်ကလေးတွေသေးချီတန်ရာရရှိကြပါတယ်။တပ်မတော်နဲ့နေကြားဆောင်တပ်ကစာတင်ကျောင်း50တခုမှာစခန်းချတဲ့အတွက်ကျောင်းသူတွေတိုက်ခိုက်ခံရပါတယ်
။ရွေးကောက်ပွဲအစိုးရဖွဲ့ပြီးမကြာမီ2012မှာကုလသမဂ္ဂနဲ့မြန်မာအစိုးရသဘောတူလက်မှတ်ရေးထိုးပြီးကလေးစစ်သားစုဆောင်းမှုပိတ်ပင်ပါတယ်။ကလေးစစ်သားကိုလွှတ်ပေးဖို့ကုလသမဂ္ဂနဲ့မြန်မာအစိုးရပူးပေါင်းပြီးစီမံကိန်းချမှတ်တာတွေ့ရပါတယ်။ဥရောပစီမံကိန်းစာပြီးမကြခင်မှာတမတော်ကကလေးစစ်သား40ကျော်ပြန်လွှတ်ပေးပါတယ်။ဒါပေမဲ့စစ်သားစုဆောင်တဲ့အခါကလေးအရွယ်တွေပါဝင်နေတော့မှပဲ။စစ်မှုထမ်း90ရာခိုင်နှုန်းကိုတမတော်ကြီးကယူထားပါတယ်။1988ပြည်သူ့အုံကြွမှုကြီးကိုနှင်းနှင်းလိုက်တဲ့န နောက်ပိုင်းမှာစစ်အင်အားတိုးချဲ့လာတာမို့စစ်သားအများအပြားစုဆောင်းဖို့လိုအပ်လာပါတယ်လက်နက်ကင်ပဋိပက္ခရှိတဲ့အတွက်အများရန်ပဲစစ်သားစုဆောင်းနေရပါတယ်မြန်မာပြည်တွင်းဥပဒေမှာလည်း၁၈နှစ်မပြည့်သူကိုစစ်ထဲမသွင်းဖို့တားမြစ်ထားပါတယ
်1959ပြည်သူ့စစ်အုပ်ဥပဒေနဲ့2010ပြည်သူ့စစ်မှုထမ်းဥပဒေမှာလည်းအသက်၁၈နှစ်ပြည့်သူကိုသာစစ်မှုထမ်းခွင့်ရှိတယ်လို့ဆိုပါတယ်ဒါပေမဲ့မွေးတက်ကြတဲ့အထောက်အထားမရှိတာဟာပြဿနာဖြစ်ပါတယ်ကလေးမွေးချိန်မှာမှတ်ပုံတင်ပြီးဇန်နဝါရီအရွယ်မှာတစ်ကြိမ်၁၈နှစ်မှာတစ်ကြိမ်မှတ်ပုံတင်ကြဖို့1993မြန်မာနိုင်ငံကလေးဥပဒေမှာပြဋ္ဌာန်းတာပါတယ်ဒါပေမဲ့မြို့မှာ90ရာခိုင်နှုန်းမှတ်ပုံတင်ပြီးနေမှာ60ရာခိုင်နှုန်းသာမှတ်ပုံတင်ကြပါလေအစိုးရရုံးရှိတဲ့မြို့ကိုသွားပြီးမှတ်ပုံတင်တာဟာဈေးအကုန်ကျများတဲ့အတွက်မြို့နဲ့ဝေးလီမှတ်ပုံတင်မရှိလေဖြစ်ပါတယ်တိုင်းနာလက်နက်ကင်ကြီးစိုးတဲ့နေရာမှာလဲအစိုးရမှတ်ပုံတင်မရှိကြပါဘူးစစ်သားစုဆောင်ရာမှာအသက်နဲ့ပတ်သက်တဲ့စာရွက်အထောက်အထားပြဖို့လိုတဲ့အတွက်ဂျားပွဲစားကမွေးလက်မအတုလောက်တာကြောင့်ကလေးစစ်သားတိုင်းအသက်ဆက်ရှင်နဲ့ကြောနေတာတွေ့ရပါတယ်စုဆောင်ရေးစကားမှာအသက်ကိုစစ်ဆေးတဲ့တရားစနစ်မရှိသေးပါဘူးစုဆောင်ရေးစကားကိုလက်ထိုးရင်တော့လွတ်မြောက်ဖို့အခွင့်အလမ်းရှိပါတယ်ကလေးကာကွယ်ရေးဥပဒေကိုထိထိရောက်ရောက်မကျင့်သုံးတိုင်လို့လက်နက်ကင်အဖွဲ့တွေမှာကလေးစစ်သားရှိနေတာဖြစ်ပါလေခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလကြောင်းပြန်ဖွင့်ချိန်ကာကွယ်ရေးအပိုင်း၁ကိုတင်ပြထားပါတယ်ဒီကိုဗစ် -19 ကူးစက်ချိန်မှာပဲရှေ့ဘက်ထဲကြောင်းပြန်ဖွင့်ရတော့မှမို့လူစုလူဝေးပြန်ဖြစ်မှာစိုးရိမ်ရပြီးကာကွယ်ရေးစည်းကမ်းတွေကိုလိုက်နာနိုင်ဖို့ကျန်းမာရေးပညာရှင်တွေကတတိပေးလိုက်ပါတယ်ကြောင်းပြန်ဖွင့်ချိန်ဒီကမ္ဘာကာယယောဂကြီးကူးစက်မှုကိုရှော့ချနိုင်အောင်ဘာတွေကိုအဓိကလိုက်နာနိုင်ဖို့ဘလို့စီစဉ်ဆောင်ရွက်သင့်ပါလဲဒီကူးစက်မှုတွေအများဆုံးဖြစ်နေတဲ့ရန်ကုန်မြို့ကဆေးရုံကြီးအရေးပေါ်ဌာနရဲ့ပါမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်
ရေဘော်ဆွေးဖူးဆရာဝန်ကြီးဗမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီရှေ့ဘက်ထဲမှာကျောင်းတွေပြန်ဖွင့်တော့မယ်ဆိုတော့လူတွေပြန်စုမိပြီးတော့ဒီကိုဗစ်ကူးစက်နိုင်မှုအသက်နိုင်ဆုံးရော့ချနိုင်ရတဲ့ပေါ့ဆရာနော်အဓိကဘာကိုစပြီးဆရာအကြံပေးချင်လဲဆရာလက်တွေ့လည်းလုပ်နိုင်တာပေါ့
ကိုဗစ်ဒီကာလကြီးအတွင်းမှာပေါ့နော်ပညာရေးဝန်ကြီးဌာနအနေနဲ့လည်းကျောင်းသားတွေရဲ့ပညာရေးအတွက်ပြန်လည်စတင်တော့မယ်ဆိုတဲ့အခါကျတော့လူစုလူဝေးကိစ္စဆိုတာကတော့ပြန်ဖြစ်လာနိုင်တာပေါ့နော်ပြန်ဖြစ်လာနိုင်တဲ့အခါမှာကျောင်းလေးဖွင့်ရမယ်ထုတ်ပြန်လာတဲ့စီမင်းစည်းကမ်းတွေလိုက်နာရမယ်ဆိုတော့ဒါပညာရေးဝန်ကြီးဌာနအနေနဲ့ဒီအရာတွေကိုလိုက်နာနိုင်ဖို့ပြင်ဆင်နေတယ်တော်တော်များများပြည့်ပြည့်စုံစုံတော့ထုတ်ပြန်ပြီးသားတွေတော့တွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အဓိကဘာတွေကိုလိုက်နာဖို့အတွက်ဘယ်လိုပြင်ဆင်သွားကြလဲ
ဒီမှာတော့လူတွေပြန်စုမယ်ဆိုတော့လိုက်နာရမယ့်ကိစ္စကတော့ထုံးတဲ့အတိုင်း COVID-19 ကာလမှာကာကွယ်ပစ္စည်းတွေဖြစ်တဲ့နှာခေါင်းဆီးတွေတက်တဲ့ကိစ္စတို့အပေါ်ကနေပြီးမျက်နှာကိုအုပ်တဲ့ face shield တက်တဲ့ကိစ္စတို့ကျောင်းသားတွေပြန်စုမယ်ဆိုရင် social distancing အကြောင်းမှာဒီ job pay ကစာသင်ကုန်တွေစီစဉ်မှုနောက်တစ်မျိုးကတော့လက်ကိုပုံမှန်ဆေးတာတို့ပစ္စည်းတွေကိုထိတွေ့ခြင်တွေပြီးတိုင်းဆေးတာတို့ချောင်းဆိုးတယ်နာဆီးရယ်ဆိုရင်တောင်းဝန်မသွားဘူးဒီလိုစီမင်းစည်းကမ်းတွေအသေးစိတ်တွေထုတ်ပြန်ထားတာတော့ရှိပါတယ်အဲ့ဒီအရာတွေကိုထိုင်နာနိုင်မှသာလျှင်စနစ်တကျနဲ့အကြောင်းတွေပြန်ဖွင့်နိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့လိုက်နာတာသေချာအောင်အဓိကဘာလဲဖို့လို့မထင်လဲ
ဒီလိုက်နာရမယ့်လူတွေအကုန်လုံးကဒါတွေကိုတည်တည်ချာချာသိနေဖို့လိုတယ်ထပ်ခါremind လုပ်တဲ့ခေါ်မှာပေါ့။မဆရာဆရာမတယောက်ကစာသင်ခန်းထဲကိုဝင်လာပြီဆိုရင်သာစမသင်ခင်ဒီ covid နဲ့ပတ်သက်တဲ့ဘယ်လိုလိုက်နာရမလဲဆိုတဲ့အကြောင်းကို5မိနစ် briefing ပေါ့လေရှင်းပြပြီးတော့ရှင်းပြတဲ့အချိန်မှာပဲတခါလေးစစ်ဆေးတာမျိုးပေါ့။ကျောင်းသားတွေအားလုံး social distancing အတိအကျရှိတာ mask တွေ face shield တွေတရားတတ်ထားသလားသူတို့နေပုံထိုင်ပုံဘယ်လိုရှိသလဲတယောက်ယောက်ကမြန်ဟိုနာဆေးချောင်းဆိုးနေသလားဒီ covid ကာကွယ်ရေးနဲ့မအဆက်တဲ့ဟာမျိုးများရှိတာမျိုးကို check လုပ်လိုက်ပြီးတေချာတော့မှစာစသည်ကောင်းမယ်တူတယ်တကယ်တော့ထုတ်ပြန်လာတဲ့စီမင်းစည်းကမ်းတွေဒီအရာတွေကိုတကယ်လိုက်နာဖို့ဆိုတာလည်းပဲအနည်းငယ်ကြီးကြပ်ဖို့အတွက်တစုံတယောက်ကနေပြီးတော့ဒီကလေးရဲ့ပြုမှုဆောင်ရွက်မှုကနေတိုင်းစားသောက်မှုတွေရာရောပဲဥသက်ကာကွယ်ရေးအတွက်အစဉ်ပြေရလားဒါတွေအတွက် supervise လုပ်ဖို့အတွက်ဒီဆရာဆရာမတွေမှာပဲတခါတာဝန်ကရှိလာပြန်အောင်နောက်တစ်ခါကျတော့ဒီကလိုက်နာနိုင်ဖို့ဆိုတဲ့ကိစ္စကလည်းပဲဒီကျောင်းတွေမှာကြိုတင်ပြင်ဆင်ထားတဲ့နေရာတွေကအဓိကအရေးကြီးတာပေါ့ခုံနေအခန်းနေဒီဝင်လူတွေဒီလက်စည်းရုပ်အစင်သိရှိသလားဘီစင်နေအစင်သိရှိသလားဒါမျိုးတွေလည်းစင်သိပြုလုပ်ထားဖို့လိုတယ်ကလေးတွေရဲ့စားရေးတောက်ရေးသူတို့ရဲ့မုစားစင်ချင်း သွားရလာတဲ့နေရာ toilet ဟိုဝင်ပေါက်ရှောက်လန်းဒီလိုမျိုးတွေမှာတော့ပဲချုပ်တင်ပြင်ဆင်မှုတွေရှိတယ်နောက်တစ်ခုကကျတော့တကယ်ရေးကြည့်တာကတော့ကလေးတယောက်မှာတဏှာရှိပွဲ covid-19 နဲ့ပတ်သက်လို့လက္ခဏာတွေတကယ်လို့များရှိခဲ့လို့ရှိရင်လည်းဆရာဆရာမတွေအနေနဲ့သိနိုင်ရမယ်ဒီကလေးကိုမိဘတွေနဲ့တိုင်ပင်ပြီးတော့ဤဆိုင်ရာကျန်းမာရေးဌာနတွေကိုလွှဲပြောင်းပြီးတော့ကုသစီတာမျိုးနောက်ကလေးကိုပြန်ပြီးတော့ပြုစုကုသဖို့အတွက်အိမ်ကိုပြန်ခေါ်တဲ့ဟာမျိုးနောက်တစ်နေ့မှလည်းပဲဒီလိုလက္ခဏာတွေရှိနေရင်လည်းပဲကျောင်းကိုမလွတ်ဖို့ဒီလိုအခြေအနေမျိုးတွေလည်းပဲကြိုတင်ပြီးတော့ပညာပေးထားတာရယ်ပညာပေးတာကိုလိုက်နာမှုရှိမရှိရယ်ဒါတွေတော့ဒီချာချာတော့ကျွန်တော်တို့လည်းအခုမှပထမဆုံးအချိန်ပြန်ဖွင့်မှာဆိုတော့စမ်းသပ်ပြီးတော့ကျွန်တော်တို့ဖွင့်တဲ့ကာလမျိုးလိုပဲလုံးလုံးတည်းယူဆထားဖို့လိုပါတယ်ကျွန်တော်တို့ကျန်းမာရေးဌာနဘက်ကလည်းပဲစိုးရိမ်ပါတယ
်ဟုတ်ကဲ့ဆရာရတော့ဒီကျောင်းဘက်ကတော့အတက်နိုင်ဆုံးပြင်ထားတဲ့အနေအထားမှာဒီကျောင်းသူကျောင်းသားတွေဘက်ကရောအထူးသဖြင့်ဆရာရဲ့ဆရာဆက်စပ်ခြင်းပြောရတဲ့နှာခေါင်းစည်းနဲ့ပတ်သက်လို့ပေါ့နော်မတ်စတတဲ့နေရာမှာခုနဆရာပြောတဲ့ဒီမုတ်စားအစင်းချိန်မှာနှာခေါင်းစည်းကိုဘယ်လိုဆရာတကယ်လက်တွေ့မှာလဲ
ကျောင်းတက်တဲ့အရွယ်ကြီးဆိုတာကသူကငယ်သေးတဲ့အရွယ်ကြီးဖြစ်တယ်လေသူတို့ဘာသာသူတို့နားလည်အောင်လုပ်နိုင်ဖို့ထက်ကြီးကြပ်ပြီးတော့စောင့်ကြည့်ပြီးတော့သူတို့ပြုပြင်ပေးဖို့ဟာဘူအရေးကြီးမယ်လို့ထင်တယ်နော်အဲ့မှာမုတ်စားအစင်းချိန်မှာလည်းပဲတက်နိုင်ရင်တော့တကယ်တော့ကျန်းနိုင်ငံနေမှာဆိုရင်တော့အစားအသောက်နဲ့ပတ်သက်လို့ကကိုယ်အိမ်ကနေကိုယ့်အကူပြင်ဆင်ပြီးယူလာတဲ့မုတ်ပွဲတေးစာကိုပဲဟိုတကယ်တော့ dining room လို့ဘာလို့ဒီမှာမုတ်ဆေးတန်းလို့ဘာလို့မှာကွာပြီးတော့စားရမယ်ဆိုရင်တော့လူငယ်လူရွယ်ကလေးတပါဝါအရာတော့ပြန်လူစုတဲ့ကိစ္စ social distancing ရတော့နည်းနည်းတော့ခက်သူတို့ရဲ့ social distancing နဲ့ထားတဲ့ခုံလေးမှာပဲစားခိုင်းမလားပေါ့နော်ဘာကြောင့်လဲဆိုတဲ့အခါကျတော့မုတ်စားမယ်ရေတောက်မယ်ဆိုတဲ့အချိန်မျိုးမှာ mask နဲ့ face shield ခဏရာယူချွတ်ရတဲ့အချိန်မှာအရေးကြီးတာ social distancing ရှိနေတဲ့အချိန်မျိုးမှာချွတ်ပြီးစားရင်တော့ပြဿနာမရှိနောက်တစ်ခုကကျတော့စားနေရင်းနဲ့လည်း mask တွေပေးတာတို့အနေအနေနဲ့စွဲနေတာတို့အချိန်မျိုးမှာ mask ကိုလဲရမလား mask အသစ်ကိုရနိုင်မလားစဉ်းစားရဖို့လိုတာပေါ့နော်နောက်တစ်မျိုးကတော့ကျောင်းနေမှာတောက်ရည်ကအိမ်ကနေပြီးတော့ရည်သမူးလေးနဲ့ကိုယ့်အကူယူလာတဲ့ဟာမျိုးကပို့ပြီးတော့အဆင်ပြေနိုင်တယ်လို့ကျွန်တော်တို့ထင်တယ်ဘာလို့လဲဆိုတော့ water dispenser တွေထားတယ်တချို့နေရာမှာတောက်ရည်အိုးစင်တွေထားတယ်ဒီလိုနေရာမျိုးမှာလည်းပဲအားတဲ့အချိန်မှာပလေးတွေကလွတ်လိုက်တဲ့အချိန်မှာတနေရာရဲ့ကိုစုပြုံပြီးတော့တွားပြီးတော့တောက်ကြမှာပဲဒီ social distancing ကပြတ်သွားပြန်နောက်ပြီးတော့တောက်တဲ့အချိန်မှာဒီ mask နဲ့ face shield နဲ့ဖြုတ်ပြီးတော့တောက်ကြမှာပဲဒါမျိုးတွေကြောင့်ရေတံခုကိစ္စရေခုကိစ္စတွေတကယ်လို့မပါလာနိုင်တဲ့ကလေးတွေအိမ်ထဲကနေမပြင်ဆင်ပေးနိုင်လို့ဖြစ်ဖြစ်ဒီမတက်နိုင်လို့ဖြစ်ဖြစ်ဒီမပါလာနိုင်တဲ့ကလေးတွေအတွက်လည်းကျောင်းနေရာရေတံခုဝေပေးတာတို့ဒါမျိုးတွေစီစဉ်နိုင်ရင်တော့ကျောင်းတွေအတွက်တော့ကျွန်တော်တို့ပို့ပြီးတော့အဆင်ပြေမယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီလူလဲစုနိုင်တယ်သတိလဲထားသင့်တာကတန့်စင်ကန်သုံးတာပေါ့ဆရာနော
်ဟုတ်ကဲ့
အဲ့ဒါနဲ့ပတ်သက်လို့ရော
တန့်စင်ကန်သုံးတာလည်းခုနလိုပဲတန့်စင်ကန်ကိုတွားမယ်ဆိုရင်ဆရာဆရာမတွေကကြီးကြပ်ရမယ်တဘောရှိအောင်အလှည့်နဲ့တွားတဲ့ဟာမျိုးဘုံစုလွှတ်လိုက်တဲ့အချိန်မှာအားတဲ့အချိန်လေးမှာအားလုံးကဒီကိုစုပြုံပြီးတော့တွားကြတဲ့အခါမျိုးမဖြစ်အောင်လို့တန့်စင်ကန်ကိုတွားတဲ့လမ်းမှာဆရာဆရာမတယောက်ကြီးကြပ်သို့မဟုတ်လည်းဝန်ထမ်းတယောက်ကြီးကြပ်ပြီးတော့ social distancing နဲ့စီကိုင်းတယောက်ဝင်ပြီးရင်တယောက်ပြန်ထွက်အဲဒီလိုပုံမျိုးတန့်တင်ကန်ထွက်လာရင်လက်ဆေးဖို့ဒီ mask တွေပါလေညာတွေတန့်တင်ကန်ဆိုတာနည်းနည်းတော့ပို့ပြီးတော့အန္တရာယ်ကြီးတာကအလုံးကန်းလေအများအပြားတန့်တင်ကန်တွေကအလုံးလုံးမြောင်လုပ်ထားဆိုတော့ဒီထဲမှာတယောက်ယောက်ကချောင်းဆိုးပြီးတော့နှာချေပြီးတော့ဒီခန်းထဲမှာထားရခဲ့မယ်ပြန်ထွက်လာမယ်နောက်တယောက်ကလည်းနောက်တစ်ခါပြန်သွားမယ်ဆိုတော့တန့်တင်ကန်သူသွားတဲ့အချိန်မှာဒီ mask နဲ့ face shield ရတယ်ပဲတော်လျှောက်တက်နေရမယ်တဘောရှိတာပေါ့
ဟုတ်ကဲ့ဆဲဒီအမိုက်ပုံးတွေကိုကင်တာတွေ့တဲ့အနေထားတွေမှာရော
တကယ်တော့အကြောင်းတွေမှာတကယ်ရှိသင့်တာကတော့အမိုက်ပုံးကိုပွင့်ထည့်ရတဲ့ဟာမျိုးမဟုတ်ပဲねခြေနင်းပွင့်တဲ့ဟာမျိုးအကြောင်းတွေမှာစီစဉ်ရမှာနောက်ပြီးတော့ဒီအမိုက်တွေတခြားတွေထိပြီးတဲ့အခါတိုင်းလက်စေးဒီလိုဟာမျိုးတွေကြီးကြပ်ပေးဖို့လိုတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရသိပ်တာမြို့နယ်ချင်းခါလီကျေးရွာအနီးမှာဇူလိုင်လ23ရက်နေ့ကပြစ်ခတ်မှုကြောင့်ကျေးရွာသားတွေတိတ်ဆုံးတန်ရာရရှိခဲ့ပြီးရွာကနေတိမ်းရှောင်နေရပါတဲ့မြန်မာစစ်တပ်နဲ့ KNU အကြားစစ်ရေးတင်းမာနေတဲ့ဖောက်ပွန်ခရိုင်ဒေသခံတွေစားနပ်ရိက္ခာအခက်အခဲကြုံနေကြရတယ်ဆိုတာနဲ့ကြောင်မဲမြို့နယ်အတွင်း တက်မတော်ကနေပြစ်ခတ်လို့ရွာသားတွေသေဆုံးတန်ရာရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးဆန္ဒပြဥဆောင်သူတွေကိုအရေးယူမဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင်ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရတိတောင်မြို့နယ်ချင်းခါလီကျေးရွာအနီးမှာဇူလိုင်လ23ရက်နေ့နနက်ပိုင်းကပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ကျေးရွာသားတဦးတေဆုံးပြီးကလေးတဦးအပါအဝင်ရွာသား3ဦးလည်းဒဏ်ရာရရှိခဲ့ပါတယ်တေဆုံးသူကတော့အသက်60အရွယ်ဦးမောင်ထွန်းစိန်ဖြစ်ပြီးဒဏ်ရာရရှိသူတွေကတော့ဥမောင်ထွန်းဝင်းဒေါ်ဦးမြင့်ကြည်နဲ့မောင်နေမင်းဆန်တို့ဖြစ်ကြတယ်လို့ကြေးရွာသားတွေကပြောပါတယ်။အဲ့ဒီနေ့ကတိုက်ပွဲဖြစ်ပွားတာမရှိဘဲကြေးရွာအနီးရဲစခန်းကနေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ကြေးရွာအတွင်းလက်နက်ကြီးကြီးကြပြီးအခုလိုကြေးရွာသားတွေတေဆုံးဒဏ်ရာရရှိခဲ့တာဖြစ်တယ်လို့လည်းရွာသားတွေကပြောပါတယ်။ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်ရွာသား600ကျော်ဟာဒုံးပိုက်၊စင်ပိုက်၊အောင်ပလတ်၊အောင်စိတ်နဲ့တခြားကျေးရွာတွေကိုထွက်ပြေးခိုလုံနေကြရပါတယ်။ရွာမှာပိတ်မိနေသူ10ဦးနဲ့အဖမ်းဆီးခံရသူတွေကိုဇူလိုင်လ14ရက်နေ့မှာရတိတောင်မြို့နယ်ကလွတ်တော်ကိုယ်စားလှယ်တွေအကူအညီနဲ့ကယ်ထုတ်နိုင်ခဲ့ပြီးဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
။တမ်ရော်နဲ့စည်ရေးတင်းမှမှုရှိနေတဲ့ကရင်မြို့ရာစီယုံ KNU တမ်မာ9ခြေပြူရဖပုန်ခရံတွင်းကဒေသခံတွေနဲ့ဤတုထပြည်တွင်းစစ်ဆောင်စခန်းက IDP တွေရိတ်ခါပြတ်လပ်ပြီးစန္ဒရိတ်ခါချက်တဲ့တဲ့ရင်ဆိုင်နေရတယ်လို့တိုင်းတာကျမ်းမာရေးကော်မတီ EHC ကပြောပါတယ်။တိုင်းနာကျမရေးကော်မတီ EHC ရဲ့ဒီရေတွင်းမှုလည်းဖြစ်မူဒရခရိုင် COVID-19 တုတ်ပြန်ရေးကော်မတီပပုံမှုဖွဲ့တာဝန်ရှိသူတို့လည်းဖြစ်တဲ့ဘဒူမမန်းကမူဒရခရိုင်ကိုဖပုံခရိုင်ဘက်မှမလ20ရက်နေ့ကစပြီးတော့တောလာမှုကန့်သတ်လိုက်တဲ့အတွက်ဂုံစင်းတို့မြစ်သက်သွားပြီးရိတ်ခါတွေလည်းအချိန်မီမရောက်လာနိုင်တဲ့အတွက်အခက်အခဲဖြစ်ခဲ့ရတယ်လို့ပြောပါတယ်။ကရင်မျိုးသမီးဖွဲ့ KWO နဲ့ထိုင်းဘက်ချမ်းကတခြားအရပ်ဖက်ဖွဲ့စည်းတို့ရဲ့အကူအညီတွေကြောင့်ရိတ်ခါခက်ခဲကိုအနိုင်ငယ်ဖြေရှင်းနိုင်ခဲ့ပေမဲ့ဖူလုံအောင်မနေ့စီစဉ်ပေးရကြောင်းတော်လာမှုကတ္တရဲ့ကာလကြံပြည့်မယ်ဆိုရင်တော့ပုံပြီးအခက်အခဲဖြစ်နိုင်တယ်လို့ဘဒူမမန်းကပြောပါတယ်။နိုင်ငံတကာဖွဲ့စည်းတွေရဲ့အကူအညီတွေကလည်းတိုင်းသားကျမရေးဌာနစီတိုင်းရဲ့ပပူပေးမှုတွေမရှိတာကြောင့်ယောဂါကာကိုရေးနဲ့ကုသရေးပိုင်းမှာလည်းအခက်အခဲတွေရှိနေတယ်လို့ EHC ကပြောပါတယ်။
ထိုင်းနိုင်ငံဘန်ကောက်မြို့သူဓမ္မဝတီမွန်ဘုံတော်ကြီးကျောင်းမှာဒေတာအတီးဒီကမွန်ရွှေ့ပြောင်းလုပ်တန်းအင်အား900ခန့်စုစည်းပြီး2020ရွေးကောက်ပွဲအတွက်ကြိုတင်မဲပေးနိုင်ရေးလုပ်ငန်းအစီအစဉ်တွေကိုဇူလိုင်လ12ရက်နေ့ကချမှတ်ဆောင်ရွက်နေပါတယ်။မွန်အရက်ဖက်လူမှုဖွဲ့စည်းများကွန်ရက်ရဲ့2020ရွေးကောက်ပွဲအထောက်အကူပြုကော်မတီဝင်နိုင်ကစော့မွန်ကတော့ထိုင်းနိုင်ငံကမွန်ဆရာတော်ကြီးတွေထိုင်းနိုင်ငံမွန်အသင်းဖွဲ့များ MAT ခေါင်းဆောင်တွေဥဆောင်ပြီးတော့ကြိုတင်မဲပေးနိုင်ဖို့တောင်းဆိုချက်ပုံစံ25ဘယ်လိုရယူမလဲဘယ်လိုဖြည့်ပြီးဘယ်ကိုပို့ဆောင်ရမလဲလုပ်ငန်းစဉ်အစစ်အစင်ကိုဆွေးနွေးရှင်းပြခဲ့တယ်လို့ဆိုပါတယ်အဆိုပါဆန္ဒမဲပေးခွင့်ရှိတဲ့ရွှေ့ပြောင်းလုပ်သားတွေအတွက်လိုအပ်တဲ့အကူအညီတွေပေးနိုင်ဖို့အတွက်အစည်းအဝေးမှာကော်မတီတရက်ဖွဲ့စည်းခဲ့ပြီးအစည်းအဝေးကျင်းပတဲ့သူဓမ္မဘုံတော်ကြီးကျောင်းမှာယာယီရုံးခန်းထားရှိပြီးဒေတာအလိုက်တာဝန်ယူဆောင်ရွက်ကြမဲ့ကိုယ်စားလှယ်တွေကိုရွေးချယ်ခဲ့ပါတယ်ကြိုတင်ဆန္ဒမဲပေးလို့သူမဲဆန္ဒရှင်တွေကအဆိုပါပုံစံ25တို့ကိုအချက်လက်ပြည့်စုံမှန်ကန်စွာဖြည့်တွင်းလက်မှတ်ရေးထိုးပြီးဘန်ကောက်မြန်မာတန်ယုံတို့ဇူလိုင်လ16ရက်နေ့ကနေဩဂတ်လ5ရက်နေ့အထိလူကိုယ်တိုင်ဖြစ်စီကိုယ်စားလှယ်ဖြစ်စီစာတိုက်ကဖြစ်စီအီးမေးလ်ကဖြစ်စီအချိန်မီပေးဖို့ဆေလိုတယ်လို့အသိပေးနှိုးဆော်ထားပါတယ်
ကရင်ပြည်နယ်ခြေဆိုင်ကရင်နိုင်ငံရေးပါတီတခုဖြစ်တဲ့ဖလုံစဝေါ်ဒီမိုကရက်တစ်ပါတီဟာလာမယ့်ရွေးကောက်ပွဲမှာရွေးကောက်ပွဲဝင်တဲ့အခါမှာကရင်ဒီမိုကရက်တစ်ပါတီ KNDP အမည်နဲ့သာဝင်ရောက်ချိန်ပြိုင်တွားမယ်လို့ဖလုံစဝေါ်ဒီမိုကရက်တစ်ပါတီဘက်ကပြောပါတယ်။ကရင်ပါတီချင်းချင်းမဲဆန္ဒနဲ့မထပ်ဖို့အတွက်ရည်ရွယ်ပြီး KNDP ပါတီအမည်နဲ့ဖလုံစဝေါ်ဒီမိုကရက်တစ်ပါတီကဝင်ပြိုင်မှာဖြစ်တာကြောင့်ဝင်ပြိုင်မဲ့နေရာကိုယ်စားလှယ်ခွဲထားမှုကိုတော့ KNDP ပါတီနဲ့ပြန်လည်ညှိယူရမှာဖြစ်တယ်လို့ဖလုံစဝေါ်ဒီမိုကရက်တစ်ပါတီထူးထူးတွင်းမှုစောကြည်လင်းကပြောပါတယ်လာမယ့်2020ရွေးကောက်ပွဲမှာဖလုံစဝေါ်ပါတီအနေနဲ့ကရင်ပြည်နယ်မှာဝေမပြိုင်တော့ကြောင်းရခိုင်ကပြောသားတာရှိပေမဲ့လည်းအခုချိန်မှာကုစလဲတွေပြန်လည်ဝင်ပြိုင်ဖို့စီစဉ်နေတာလည်းဖြစ်ပါတယ်ကရင်ပါတီတခုဖြစ်တဲ့ဖလုံစဝေါ်ဒီမိုကရက်တစ်ပါတီဟာပြီးခဲ့တဲ့2020ရွေးကောက်ပွဲမှာ9နေရာအနိုင်ရရှိမှုရှိခဲ့ပေမဲ့2025ရွေးကောက်ပွဲမှာတော့တနေရာမှာအနိုင်ရရှိတာမရှိဘဲရှုံးနေခဲ့ပါတယ်
သမရောစစ်ကြောင်ပြစ်ခတ်မှုကြောင့်ကြောက်မဲကျဲလက်လူထုတေကျေဒဏ်ရာရရှိပြီးလူထုထောင်ကနန်းငိမ့်ချန်းစွာဆန္ဒပေါ်ထုတ်မှုဖြစ်ပွားခဲ့တဲ့အပေါ်ရမခစစ်တိုင်းရုံးကစုံစမ်းရေးတပ်ဖွဲ့နဲ့ကွင်းစင်စစ်ဆေးခဲ့ပါတယ်။ဇူလိုင်လ14ရက်ကစတင်တဲ့တီကွင်းစင်စစ်ဆေးမှုမှာလုံခြုံရေး point ထိုးတဲ့စစ်ကြောင်ကတနက်ပြစ်ချင်းချောက်မှုတွေရှိတဲ့အတွက်ကျေးရွာသူကျေးရွာသား50ကျော်ကကြောက်လန့်ပြီးကျေးရွာဘုံကြီးကျောင်းမှာ
ရှောင်တိန်ခေါ်လုံကြရပါတယ်။ပြည်နယ်လွတ်တော်အမတ်စိုက်ထွန်းရင်းကဒီစုံစမ်းစစ်ဆေးမှုကမီဒီယာတွေကိုပါခေါ်ယူခွင့်မပြုတဲ့အတွက်ပွင့်လင်းမြင်သာမှုမရှိဘူးလို့ပြောပါတယ်။
ခုတတင်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်ကြောင်မဲမြို့နယ်ကကျေးရွာသားတွေကိုအစိုးရတပ်မတော်ကပြစ်ခတ်မှုမှာတဦးသေဆုံးပြီးတော့နှစ်ဦးဒဏ်ရာရရှိလို့တရားမျှတမှုရရှိဖို့အတွက်ဇူလိုင်လ10ရက်နေ့ကလူထုထောင်ကနန်းကငိမ့်ချန်းစွာစီတန်းလှည့်လည်ဆန္ဒပြအပြီးမှာတော့ဥဆောင်သူတွေကိုတရားစွဲဆိုမယ်လို့ထုတ်ပြန်ထားပါတယ်ဒီအတွက်နင့်နာတဲ့လူထုအတွက်တရားမျှတမှုရရှိဖို့ဘလို့ဖြစ်သင့်ပါသလဲနမ်ဟောင်းကနေစူးစီးတင်ဆက်ထားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲလူထုထောင်ချီစီတန်းလက်လည်မှုမှာဥဆောင်ဥရပြုတဲ့စိုက်တမ်းမောင်ဆရာတော်ဦးဇော်တိကဆရာတော်ဦးအာလီယာတို့ကိုတက်ဆိုင်ရာကနေငိမ့်စုစီပုံမှန်နဲ့အရေးယူရမယ်လို့တက်မတော်ပြန်ကြားရေးဌာနကထုတ်ပြန်ပါတယ်။တကယ်လို့တရားစွဲဆိုမယ်ဆိုရင် SNLD ရှမ်းတိုင်းနာမည်ဒီမိုကရေစီအဖွဲ့ချုပ်ဘက်ကလည်းကူညီဖို့ပြင်ဆင်ထားတယ်လို့ပြောခွင့်ရဆိုင်လက်ကအခုလိုပြောပါတယ်
ကမ္ဘောဒီးယားမှာပြန်ကြားရေးအဖွဲ့ကနေပြီးတော့မှတရားစွဲမယ်လို့ကြေညာထားတာကိုတွေ့တယ်ပေါ့နော်။ဒါပေမဲ့ဒီနေ့ဒီချိန်အထိသူတို့တရားရုံးဥဒေလျှောက်ထားတာမျိုးတရားစွဲဆိုတဲ့အကျိုးမျိုးတော့မတွေ့ရသေးဘူး။တကယ်လို့ဒီသူတွေကိုဥဆောင်ဆန္ဒပြတဲ့ဒီတုံးဦးကိုအမှန်တကယ်သူတို့ဘက်ကတရားစွဲမယ်ဆိုလို့ရှိရင် SNLD ကလည်းပဲကျွန်တော်တို့ရဲ့ဥပဒေရေးကော်မတီကနေတစ်ဆင့်အားလုံးညီမှန်းကြံပြင်ပြီးတော့မှဥပဒေကြောင်းကပြန်လည်ရေးဆောင်ဖြေရှင်းဖို့အတွက်ကို
သူတို့သုံးဦးကိုတော့ငိမ့်ချန်းစွာစီတန်းလက်လက်ချင်းဆိုင်ရာဥပဒေပုံမှန်16နဲ့ကုဆတ်ယောဂါများကာကွယ်နေနည်းရေးဥပဒေပုံမှန်18တို့နဲ့အမှုဖွင့်မယ်လို့တက်မတော်တည်င်းမှန်နဲ့ပြန်ကြားရေးဌာနကဆိုပါတယ်ဒီဥပဒေပုံမှန်တွေကဘယ်လိုပြစ်ဒဏ်တွေရှိတယ်လဲဆိုတာကိုတော့စိုက်အောင်မြင့်ဦး LLB ဥပဒေအတိုင်ပင်ခံကအခုလိုပြောပါတယ်
အဲ့ဒီပုံမှန်19ကပြမှုထင်ရှားမှုရှိခဲ့ရင်ပေါ့နော်3လတက်မပူတော့ထောင်တန်ဖြစ်စီ7တုံးတောင်းတက်မပူတော့တငွေတန်ဖြစ်စီပေါ့နော်တန်နေရလုံးဖြစ်စီလို့လည်းပြဋ္ဌာန်းတာရှိတယ်ပုံမှန်18ဖြစ်တန်ကိုဘယ်လိုမျိုးစီရင်ချက်ချနိုင်လဲဆိုရင်ထောင်တန်3လတော့မဟုတ်အမှတ်ခံချက်ရှိတဲ့ဖြစ်တန်တွေဖြစ်တယ်ချက်5သိန်းကနေ75သိန်းအထိချမှတ်နိုင်တဲ့တန်ငွေဖြစ်စီတနည်းကနေ3နှစ်အထိဖြစ်စီပြီးတော့ချမှတ်ထားတာတွေ့ရတယ်တချို့ဆိုရင်အမကန်ချက်ရတော့တာရှိတယ်ပေါ့
ဒါပေမဲ့စီတန်လက်လဲတဲ့နေ့တုန်းကဥဆောင်သူ3ဦးကမပါဝင်ခဲ့ဘူးလို့စိုက်လက်ကအခုလိုပြောပါတယ
်သူစွဲတယ်လို့ဆန္ဒပြသူကိုဥဆောင်ရတဲ့3ဦးကဆန္ဒပြပွဲနေ့မှာစီတန်စီကပါဝင်ဆန္ဒပြခြင်းမရှိဘူးဆိုတာကိုသူတို့နေနဲ့သိရှိဖို့မရဘူးအဲ့တော့ပြင်းပြကြောက်နိုင်ပါ့မလားဆိုတာလည်းတစ်ချက်ပြောပြရရှိနေပါတယ်
ဇွန်လ29ရက်နေ့ကတီဘောအခြေစိုက်ခလာယာနှစ်သုံးကတောက်မဲမြို့တောင်ဖက်ကိုတွားရောက်လှူရှားပြီးပြစ်ခတ်မှုဖြစ်ပွားရာမှာကျေးလက်ရွာသားတဦးသေဆုံးပြီးတဦးဒဏ်ရာရရှိတဲ့အပြင်တဦးမှလည်းဖမ်းဆီးရိုက်နှက်ခံရတာတွေရှိခဲ့ပါတယ်။ဒီအပေါ်ကျူးလွန်သူကိုအရေးယူပေးဖို့နဲ့လူထုကိုပြစ်သက်တဲ့တပ်မတော်အလိုမရှိဆိုတဲ့ဆောင်ပုံနဲ့လူထုထောင်ကနန်းကဇူလိုင်လ10ရက်နေ့ကတောက်မဲမြို့ပေါ်ခြေတက်စန္ဒပြခဲ့ကြပါတယ်။
ဆက်ပြီးတော့ရခိုင်ပြည်နယ်ရံပြင်းမြို့နယ်အတွင်းကမြန်မာစစ်တပ်ဘက်ကအေအေရခိုင်လက်နက်ကင်တပ်ဖွဲ့နဲ့ဆက်နွယ်ရဲဆိုပြီးအမကန်6ဦးကိုဖော်ထုတ်ဖမ်းဆီးထားတယ်လို့ထုတ်ပြန်ထားပါတယ်ဒီလိုအဖမ်းဆီးခံရသူတွေဟာအလေချောင်းကြီးရွာသားလေလုံတငါလုတ်ကင်သူတွေလို့ရွာအုပ်ချုပ်ရေးကအဖွဲ့ဝင်တွေကပြောပါတယ်ရခိုင်ပြည်နယ်အတွင်းတန်တရားနဲ့ဖမ်းဆီးခံရတဲ့အခြေအနေတွေကိုတော့ကိုသက်နိုင်ကနေတင်ဆက်ပေးပါမယ်
ရခိုင်ပြည်နယ်ရံပင်မြို့နယ်လေးချောင်းချေးရွာကတန်တရားနဲ့ဖမ်းဆီးခံထားတဲ့ဒေသခံ6ဦးထက2ဦးဟာဇူလိုင်လ14ရက်နေ့ကတည်ဆုံတော့ခဲ့တယ်လို့လေးချောင်းချေးရွာအုပ်ချုပ်ရေးမှူးကပြောပါတယ်။တည်ဆုံတော့သူဟာရခိုင်လက်နက်ခံအဲမာခံတယောက်ဖြစ်ပြီးမအီရေးစခန်းကတီးတန့်ဆောင်တစ်ခုမှထားရှိစဉ်ရှီထားတဲ့ကျိုးကိုဖျက်ပြီးကျိုးဆွေးရှတည်ဆုံတော့တာဖြစ်တယ်လို့ဇူလိုင်လ15ရက်နေ့ကတပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားတာပါ။လေးချောင်းချေးရွာအုပ်ချုပ်ရေးမှူးကတော့ဖမ်းဆီးခံထားသူ6ဦးဟာလေယာဉ်လုံငန်းနဲ့ငါးပန်းလုံငန်းလုပ်ကန်သူတွေဖြစ်ပြီးချေးရွာတွင်းမှာအမည်နေထိုင်သူတွေဖြစ်ပြီးခုလိုတည်ဆုံတော့တာကြောင့်ဒေသခံတွေကြောက်လန့်နေကြတယ်လို့ပြောပါတယ
်။ဟောရှင်နေကတော့ကြာတဲ့ကြာတဲ့ငောင်းရကလည်းမိသားစုတွေကလည်းဆိုရင်လည်းအခုတော့အလုံးလေတော်မအလုံးမကြည့်ရဘူးထိုက်တလန်နဲ့ဖြစ်နေကြပြီ
။အခုလို့ဖန်စီခံထားရစဉ်ရံပြေဒေတာခံတဲ့ဆုံသွားတာနဲ့ပတ်သက်ပြီးတပ်မတော်မှာပြေဝတာဝန်ရှိတယ်လို့ဥပဒေကြောင်းအရကူညီပေးတော့မယ်လို့ရံပြေမြို့နယ်မြို့သားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကပြောပါတယ်
။သူ့မိသားစုကတော့နေပြီးတော့ဒီဟာကိုလွှတ်တော်ကိုယ်စားတဦးအနေနဲ့အဲနေပြီးတော့ကျမကိုတက်နိုင်တဲ့လောက်ဆောင်ရွက်ပေးဖို့သူတို့ဘက်ကပြလာတယ်ဒီပုံမှာကျမက the Sanya when you turn out with Jama Sabo Vido Dao, Ude Yanni Vido Puni Bibo Jama Puni Dantaware.
Rakhine Binema, let's see indeed, Taiwood, Bintan and the law, Taiwood, Yada, Pansi, Kayamudle, Dula Nidaba. Rakhine Binida, Lenaka, Benibakari, doing Yada, Pansi, Kayada. Take like this on that Shinny Debo, Kula Tamakane, Nanganaga, Luku, Yapu, Gale, Sui, Makine, the Potter, Yosu, Tajabade.
ပြခန်တင်နေရတဲ့တောင်မြို့နယ်ချင်းခါလီကျေးရွာအနီးမှာဇူလိုင်လ၃ရက်နေ့ကပြစ်ခတ်မှုကြောင့်ကျေးရွာသားတအူးတီဆုံးပြီးကလေးတအူးအပါဝင်ရွာသားသုံးဦးလဲတန်ရာရရှိခဲ့ပြီးရွာသားတွေလဲကျေးရွာကနေတင်းရှောင်နေရပါတယ်။တမရော်နယ်စီးရဲတင်းမာနေတဲ့ကရင်အမျိုးသားအစည်းအရုံး KNU
တော်ရရှင်တွေခုနားဆင်ခဲ့ကြတာကတော့ဗီယန်နိုင်ဝိုင်းတို့သားတွေကနေပတ်စင်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့အတွင်းမကြသေးခင်သတင်းပတ်တွေတော့ကမြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တို့အကြမ် ချင်းချောက်လာနေပါတယ်မြမတက်မတော်နဲ့အေးအေးရခိုင်တိုင်းဒေသနဲ့ကိုင်အဖွဲ့တို့ကြားကရခိုင်နဲ့ချင်းပြည်နယ်တွေမှာမနစ်ဇန်နဝါရီလကစလို့တိုက်ပွဲတွေတည်တည်တသာအရှိန်မြင့်ဖြစ်ပေါ်လာခဲ့တာပါမြန်မာနိုင်ငံဆိုင်ရာအမေရိကန်ပြည်ထောင်စုဗြိတိန်နဲ့ကနေဒါနိုင်ငံတန်ယုံတွေကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာလည်းအထူးသဖြင့်လူမှုအသံဝိုင်းတွေကြားကိုဗစ် -19 တုံ့ပြန်ရေးဆောင်ရွက်နေတဲ့အချိန်ဖြစ်သလိုမိုးရာသီကာလလည်းဖြစ်တာကြောင့်စာနာမှုအကူအညီပေးရေးအဖွဲ့အစည်းတွေကိုလိုအပ်တဲ့အကူအညီတွေပေးခွင့်ပြုဖို့တောင်းဆိုထားပါတယ်။ဒါ့အပြင်အရသာပြည်သူတွေနဲ့သူတို့ရဲ့အသက်အိုးအိမ်စီစဉ်တို့ကိုအကာအကွယ်ပေးဖို့တို့အတွက်လည်းတန်ယုံ၃ခုရဲ့ပူးတွဲကြေညာချက်မှာတောင်းဆိုထားပါတယ်။ကြောက်တန်းကြေးရွာသားတွေအိုးအိမ်ဆုံးခွာထွက်ပြေးရတာ၊ကြေးရွာတွေမိရှုခံရတာဘုံကျဲတိုက်ခိုက်ခံရတာနဲ့ရွာသားတွေဖမ်းဆီးခံရတယ်ဆိုတဲ့သတင်းတွေကိုလည်းကြားသိရကြောင်းတန်ယုံသုံးခုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီတော့တွင်ရိုဟင်ဂျာမွတ်စလင်တွေဟာလည်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စစ်ဘဇားကဒုက္ခသည်စခန်းတွေနဲ့ရခိုင်ပြည်နယ်အတွင်းဒုက္ခသည်စခန်းတွေမှာခက်ခဲကြမ်းတမ်းတဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရပါတယ်။အဲ့ဒီအထက်ကအတော်များများဟာအိန္ဒိယအင်ဒိုနီးရှားလိုနိုင်ငံတွေမှာတွားရောက်ခိုးလုံနေကြပါတယ်။ဇွန်လ24ရက်နေ့ကအင်ဒိုနီးရှားရေပိုင်နဲ့အခြေဒေသအတွင်းရိုဟင်ဂျာ69ယောက်ကိုကယ်တင်ခဲ့တဲ့အင်ဒိုနီးရှားအစိုးရကိုအမေရိကန်ပြည်ထောင်စုကလေဆာဂုဏ်ပြုပါတယ်။အခုလိုခိုးကိုရမဲ့နေသူတွေကိုအာဆီယံအဖွဲ့ရဲ့ခေါင်းဆောင်အဖြစ်နဲ့ကူညီပေးလိုက်တဲ့အင်ဒိုနီးရှားနိုင်ငံကိုချီးကျူးဂုဏ်ပြုပါကြောင်းနဲ့အဲ့ဒီလောက်ရကဒေသရဲနိုင်ငံတွေတင်သာမကပဲနိုင်ငံတကာအတိုင်းအဝိုင်းအတွက်ပါစံပြနမူနာဖြစ်စေကြောင်းအမေရိကန်နိုင်ငံရေးဌာနပြောခွင့်ရမော်ဂန်အော်တေဂတ်စ်ကပြောပါတယ်။ရခိုင်နဲ့ချင်းပြည်နယ်တွေတွင်ဖြစ်ပေါ်နေတဲ့ပဋိပက္ခတွေမှာအရသာပြည်သူတွေအများစုထိခိုက်နစ်နာနေရတာပါ။ပြစ်ခတ်တိုက်ခိုက်မှုတွေရဆိုင်ဖို့ဒေသခံပြည်သူတွေကိုအကာအကွယ်ပေးဖို့နဲ့စာနာမှုအကူအညီပေးအဖွဲ့အစည်းတွေတွားရောက်ခွင့်ပြုဖို့တို့အတွက်လည်းနိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးအော်တေဂတ်စ်ကထပ်မံတောင်းဆိုလိုက်ပါတယ်။ဒါအပြင်နိုင်ငံတကာတရားစီရင်ရေးစနစ်အရရိုဟင်ဂျာတွေနဲ့တခြားအရသာပြည်သူတွေကိုအကာအကွယ်ပေးဖို့မြန်မာစစ်တပ်မှတာဝန်ရှိကြောင်းပါခင်ဗျာ။
ရန်ကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဟာကျန်းသပြေးနေမှာကမ္ဘာတစ်လွှား73တန်းခွဲကျော်ရှိနေပြီးအမေရိကန်နိုင်ငံမှာတော့3တန်းခွဲကျော်နဲ့အများဆုံးဖြစ်နေတယ်လို့ John Hopkins စစ်တမ်းမှာဖော်ပြထားပါတယ်။နောက်ထပ်အကူးဆက်ခံသူအရေးအတွက်လည်းတိုးလာနေပြီးဒီနေ့ကို6000ကျော်အကူးဆက်ခံရတာကြောင့်အမေရိကန်နိုင်ငံရဲ့အကြီးဆုံးလက်ကအရောင်းဆိုင်ကြီးဖြစ်တဲ့ Walmart ကသူ့ဆိုင်ခွဲ 9,000 မှာဈေးလာဝယ်သူအားလုံးနှာခေါင်းစည်းတက်ဖို့ညွှန်ကြားထားပါတယ်။ Australia နိုင်ငံမှာလည်းဒီရောဂါကူးစက်မှုတိုးလာနေပြီး Japan နိုင်ငံမှာတော့ Tokyo မှာ24နာရီအတွင်းဒီရောဂါကူးစက်ခံသူ280ကျော်ဖြစ်သွားပြီးစံချိန်တင်ခဲ့ပါတယ်။ Coronavirus ရောဂါကာကွယ်ဆေးနဲ့ကုသနည်းဆိုင်ရာသုတေသနလုပ်နေတဲ့အနောက်နိုင်ငံတွေကကုမ္ပဏီတွေနဲ့သုတေသနဌာနတွေစီကအချက်လက်တွေကိုခိုးယူဖို့ရုရှားကစိုက်ဘာဖောက်ထွင်းမှုအကြီးအကျယ်လှုံ့ဆော်နေတယ်လို့ American Britain နဲ့ Canada အရာရှိတွေကဆွဆွဲကြပါတယ်။ဒီစိုက်ဘာဖောက်ထွင်းမှုဟာ February လကစတင်ခဲ့တာဖြစ်ပြီးအခုဒီလည်းလှုံ့ဆော်နေစေဖြစ်တယ်လို့သုံးနိုင်ငံအစိုးရတွေပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီဖောက်ထွင်းတိုက်ခိုက်မှုကို ကိုစီပဲလို့အမည်ဝတ်ပေးထားတဲ့ Russian Cyber ဖောက်ထွင်းအဖွဲ့ APT29 ကလှုပ်ဆောင်တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ COVID-19 နောက်ထပ်အကူးစက်ခံသူလူနာသက်2ဦးတွေ့ရတဲ့အတွက်အခုဆိုဒီရောဂါအကူးစက်ခံသူ339ဦးရှိသွားပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာ Coronavirus ရောဂါပိုးအကူးစက်ခံသူဟာကျတဲ့ပြင်းနေသည့်ဆိုတသန်းနီးပါးရှိလာနေပြီဖြစ်ပါတယ်။ဒါကြောင့်အာဏာပိုင်တွေကပြည်내အတော်များများမှာအတော်အလာကန့်သက်ချက်တွေကိုပြန်ပြီးချမှတ်နေရပါပြီ။တောက်ကြန်နေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောက်ကြန်ရှင်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစေ။ကျွန်မခင်ရသက်ပါ
This program has come to you from the Voice of America, Washington.